to the Voice of America in Burmese.
VOA American တိုင်းရဲ့2020ပြည်နှစ်ဇန်နဝါရီလ29ရက်ဗတုံးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ flight to meter 3240 48တို့အပြင် flight lat meter 190 kHz 1505တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA ရဲ့ website နဲ့ VOA ရဲ့ Facebook seminar VOA Burmese news ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရဲမင်းထွန်းကတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖြန်ဒီနေ့ကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဆိုးရွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကိုအပြတ်နှိမ်နင်းသွားမယ်လို့ပြည်သူ့သမတာကအခိုင်အမာပြောပါရယ်။ဒီကနေ့ထိဆိုရင်တော့ဒီဗိုင်းရပ်စ်ပိုးကူးစက်ခံထားသူ9400ကျော်ရှိလာပြီးသေဆုံးသူက130ကျော်သွားပါပြီ။ဝူဟန်မှာရောက်နေတဲ့သူတို့နိုင်ငံသားတွေကိုပြန်ခေါ်ဖို့နိုင်ငံအသီးသီးကပြင်ဆင်နေကြပြီးမှမြန်မာကျောင်းသား60ကိုပြန်ခေါ်မယ့်အစီအစဉ်ကပြတ်သွားပါရယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ။
ဒီလိုထိတ်တန့်ရသတင်းတွေအပြီးနားဆင်ရမယ့်သတင်းတော်တစ်ပုဒ်မှာကိုရိုနာဗိုင်းရပ်စ်ရောဂါတန်ခံစားနေရတဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့သူကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကဘာပြောပါသလဲ
And the other important element is the political commitment and your personal leadership.
ကျူတမရာရှီချင်းပင်းနဲ့တွေ့ဆုံစဉ်မှာ WHO အကြီးအကဲကပြောသွားခဲ့တာပါ။မကြာခင်နားဆင်ကြရပါမယ်။ဒါအပြင်တရုတ်နိုင်ငံကနေတခြားနိုင်ငံတွေကရောက်ရှိသွားတဲ့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးအမေရိကန်မှာတာဝန်ထမ်းဆောင်နေတဲ့ကူးစက်ရောဂါဆိုင်ရာဆရာဝန်တူနဲ့ဆက်သွယ်မေးမြန်းချက်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာတဲ့ယူနိုက်တက်ကင်ကမြန်မာအလုပ်သမားတွေကိုပြန်ပို့ဖို့တရုတ်နိုင်ငံကကမ်းလှမ်းချက်နဲ့အတူကမ္ဘာသတင်းတွေထဲကမြန်မာပြည်သတင်းတွေကိုလည်းနားဆင်ကြရပါမယ်။ဒီသတင်းလာတွေမတိုင်ခင်တော့ဗိုလ်ဒုနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ခင်ဗျာ
။ဆိုးရွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားနေတာကိုတရုတ်နိုင်ငံအနေနဲ့အနိုင်ယူနှိမ်နင်းသွားမယ်လို့တရုတ်သမ္မတရှီဂျင်းဖင်ကအင်္ဂါနေ့မှာအခိုင်အမာပြောလိုက်ပါတယ်။အခုကျန်းမာရေးအဖွဲ့ WHO အကြီးအကဲဒေါက်တာသီဒရိုဂဗရီယေဆုနဲ့တွေ့ဆုံအပြီးမှာသမ္မတရှီကအဲ့လိုပြောလိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနတွေကဖော်ပြပါတယ်။ဒီမကောင်းဆိုးရွားကိုပုံအောင်နေခွင့်မပြုနိုင်ဘူးလို့သမ္မတရှီကမစ္စတာဂဗရီယေဆုကိုပြောတဲ့အကြောင်းသတင်းတွေမှာရေးပါတယ်။ဒီတော့တွင်မှာပဲကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ပိုးပြီးနားလည်နိုင်အောင်နဲ့ကမ္ဘာလုံးဆိုင်ရာတုံ့ပြန်မှုဘယ်လိုလုပ်ကြမလဲဆိုတာလမ်းညွှန်နိုင်ဖို့ WHO အနေနဲ့နိုင်ငံတကာကျွမ်းကျင်သူတွေတရုတ်နိုင်ငံကိုလှုပ်ဖို့တရုတ်နိုင်ငံဘက်ကလဘောတူလိုက်ပါပြီ။သမ္မတရှီနဲ့ WHO အကြီးအကဲတို့တွေ့ဆုံဆွေးနွေးပြီးအင်္ဂါနေ့ကဂျနီဗာမှာလုပ်တဲ့တင်းစာရှင်းလင်းပွဲတွင် WHO ပြောခွင့်ရခရစ်စတန်လင်ဒမေယာကအဲ့လိုပြောသွားတာပါ။ဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေရှိနေတဲ့တခြားနိုင်ငံတွေကိုအကြံပေးနိုင်ဖို့အတွက်လူတူးကနေတူဗိုင်းရပ်စ်ပိုးကူးစက်နိုင်စွမ်းအပေါ်ပိုးပြီးနားလည်အောင်လုပ်ဖို့အရေးတကြီးလိုအပ်နေတယ်လို့ပြောခွင့်ရလင်မိုင်ယာကပြောပါတယ်။ဗိုင်းရပ်စ်ပိုးစပြီးပေါ်လာတဲ့ဝူဟန်မြို့အဝင်အထွက်တွေအားလုံးကိုပိတ်ထားတာကြောင့်တနည်းအားဖြင့်မြို့ထဲကလူတွေကိုပိတ်ထားလိုက်တဲ့သဘောပါပဲ။ဒါ့အပြင်ဟူဘေးပြည်နယ်တွေကတခြားမြို့အတော်များများမှာလည်းအသွားအလာတွေတင်းကျပ်ထားတာပါ။ဝူဟန်မြို့မှာဗိုင်းရပ်စ်ပိုးကူးစက်ခံရသူအရေးအတွက်တိုးလာနေတာကိုကုသနိုင်ဖို့အတွက်စီယုံအသက်နှစ်ခုကိုအလင်းအမြန်တည်ဆောက်နေပါတယ
်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ပေါ်ပေါက်ပြီးပြန့်နှံ့ကူးစက်တဲ့ကိုရိုနာဗိုင်းရပ်ဆိုင်ရာအချက်လက်တွေကိုပို့ပြီးတော့ထုတ်ပြန်မျှဝေဖို့အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတရုတ်ကိုတောင်းဆိုထားပါတယ်။ကိုရိုနာဗိုင်းရပ်ပြန့်နှံ့ကူးစက်မှုကြောင့်လူပေါင်း30ကျော်သေဆုံးရပြီဖြစ်တယ်လို့နိုင်ငံပေါင်း18နိုင်ငံမှာဗိုင်းရပ်ကူးစက်ခံထားရသူ9400ကျော်ရှိနေပါပြီ။ယောဂလက္ခဏာမပြသေးတဲ့ကူးစက်ခံထရသူတွေကလည်းပြန့်နှံ့နိုင်တယ်လို့တရုတ်ကျွမ်းကျင်သူတွေကပြောဆိုထားပေမဲ့အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ဒီအချက်ကိုအတိမပြုသေးပါဘူး။အမေရိကန် CDC အနေနဲ့အချက်လက်တွေကိုပြန်လည်သုံးသပ်နိုင်တဲ့အခွင့်အရေးမရသေးဘူးလို့ကူးစက်ယောဂကာကွယ်တားဆီးရေးဌာန CDC ညွှန်ကြားမှု Robert Redfield ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တရုတ်မှာအချက်လက်တွေရှိတယ်လို့ယုံကြည်ထားကြောင်းပိုပြီးတိတိကျကျနဲ့ပြန်လည်သုံးသပ်နိုင်ဖို့မျှော်လင့်ကြောင်းအမေရိကန် CDC ညွှန်ကြားရေးမှူးကပြောပါတယ်။ယောဂါလက္ခဏာမပြဘဲဗိုင်းရပ်စ်ကူးစက်ခံထားရသူလူနာကနေပြန့်နှံ့ကူးစက်နိုင်တယ်ဆိုရင်တော့တခြားစစ်ဆေးတဲ့နည်းစနစ်တွေလိုအပ်လာပြီလို့လည်းဓာတ်မတည့်မှုနဲ့ကူးစက်မြန်ယောဂါများဆိုင်ရာအမေရိကန်အမျိုးသားကျန်းမာရေး Institute Director Anthony Fauci ကလည်းပြောဆိုထားပါတယ်
။အခုကျွန်တော်တို့သတင်းကြေညာနေချိန်အထိဆိုရင်ကမ္ဘာတစ်ဝန်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း9400ကျော်ရှိသွားပြီဖြစ်ပြီးသေဆုံးသူက130ကျော်ရှိနေပါပြီ။ရောဂါပိုးကူးစက်ခံရသူနဲ့သေဆုံးသူအများစုဟာဝူဟန်မြို့တွင်နဲ့ပတ်ဝန်းကျင်ဒေသတွေကဖြစ်ပါတယ်။အင်္ဂါနေ့ထိနောက်ဆုံးရထားတဲ့သတင်းတွေအရဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူအရေအတွက်ဟာတရုတ်နိုင်ငံမှာအများဆုံးဖြစ်ပြီးတခြားနိုင်ငံနဲ့ဒေသပေါင်း18ခုမှာလည်းရောဂါပိုးကူးစက်ခံရသူတွေတွေ့ထားပါတယ်။ တရုတ်ပိုင်နယ်မြေတွေဖြစ်တဲ့မက်ကာအိုမှာ9ယောက်ဟောင်ကောင်မှာ6ယောက်ရောဂါပိုးကူးစက်ခံထားရပါတယ်။အာရှပစိဖိတ်ဒေသမှာတော့ဩစတြေးလျမှာ9ယောက်ကမ္ဘောဒီးယားမှာပထမဆုံးဖြစ်ရအဖြစ်တနင်္လာနေ့ကတွေ့ထားတဲ့1ယောက်ဂျပန်မှာ9ယောက်မလေးရှားမှာ4ယောက်စင်ကာပူမှာ9ယောက်တောင်ကိုရီးယားမှာ4ယောက်သီရိလင်္ကာမှာပထမဆုံး1ယောက်ထိုင်ဝမ်မှာ9ယောက်ထိုင်းမှာ14ယောက်ဗီယက်နမ်မှာ2ယောက်နဲ့နီပေါ်မှာ1ယောက်အသေးသေးကူးစက်ခံထားရပါတယ်။ဒီဘောကယောဂဘုကုဆက်ခံရသူကတော့တီးခြားခွဲကုသမှုခံယူပြီးတဲ့နောက်ဆေးရုံကဆင်းသွားပါပြီ။မြောက်အမေရိကတိုက်မှာဆိုရင်တော့ကနေဒါမှာပထမဆုံး1ယောက်အမေရိကန်မှာ9ယောက်ကုဆက်ခံထားရပါတယ်။ဥရောပတိုက်မှာတော့ပြင်သစ်မှာ4ယောက်နဲ့ဂျာမနီမှာပထမဆုံး1ယောက်တွေ့ထားပါတယ
်။အမေရိကန်နိုင်ငံသားတွေလိုက်ပါလာတဲ့လေယာဉ်ကတော့ဗုဒ္ဓမြင့်မှာတရုတ်နိုင်ငံဝူဟန်မြို့ကနေထွက်ခွာလာပါပြီ။အဲ့ဒီလေယာဉ်ပေါ်မှာအမေရိကန်ကောင်စစ်ဝန်ထမ်းတွေအပါအဝင်အမေရိကန်နိုင်ငံသား240လိုက်ပါလာတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကိုကိုကာပီသတင်းတွေမှာဖော်ပြကြပါတယ်။ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးဖြစ်နေတဲ့တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့ထဲမှာနိုင်ငံသားသားထောင်နဲ့ချီရှိနေပြီးနိုင်ငံအသီးသီးကလည်းကိုယ်နိုင်ငံသားတွေကိုခေါ်ထုတ်နိုင်ဖို့ကြိုးစားနေကြပါတယ်။ဝူဟန်မြို့တွင်ပိတ်မိနေတဲ့ဂျပန်နိုင်ငံသား200လောက်ကိုတိုကျိုကိုပြန်ခေါ်ဖို့စီစဉ်ထားပြီးဂျပန်အစိုးရကစီစဉ်တဲ့လျင်လဲဗုဒ္ဓဟူးနေ့မနက်ပိုင်းမှာပဲဝူဟန်မှာရောက်ရှိနေပါပြီ။ဩစတြေးလျနိုင်ငံသား400လောက်ကလည်းဌာနေပြန်နိုင်ရေးတောက်ဆိုထားပြီးအများစုကတရုတ်နဲ့ဩစတြေးလျနှစ်နိုင်ငံသားခံယူထားသူတွေဖြစ်ကြောင်းနိုင်ငံသားအလုံးကိုပြန်လဲခေါ်ယူရေးစီစဉ်နေတဲ့ကြောင်ဩစတြေးလျနိုင်ငံသားရေးဌာနကအင်ကာနေ့တုန်းကပြောပါတယ်။ဝူဟန်မြို့ကနေအိန္ဒိယနိုင်ငံသား250ကျော်ပြန်ခေါ်ရေးတရုတ်နဲ့ညှိနေတယ်လို့လေအိန္ဒိယအစိုးရဘက်ကပန်ကြားဖို့ရှိတယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်။ဝူဟန်မှာရှိနေတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုပြန်ခေါ်ယူရေးအစီအစဉ်ကတော့မဆုံးဖြတ်ရသေးဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။ဖိလစ်ပိုင်နိုင်ငံသား300လောက်ကိုတော့ပြန်ခေါ်နိုင်ရေးဆွေးနွေးနေပြီပဲတိတိကျကျအစီအစဉ်မရှိသေးပါဘူး။ဝူဟန်မှာရှိတဲ့ចောင်းသား32ယောက်အပါအဝင်ចောင်းသား860ကိုပြန်ခေါ်ဖို့သီရိလင်ကအစိုးရကလည်းစီစဉ်နေပါတယ်ရှင
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လိုပြီးတာ32 kHz 9335ဖိုင်တိုမီတာ40 kHz 983ညဖိုင်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေဗုဒ္ဓမြတ်ဖက်တဲ့နေ့ကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။အိန္ဒိယမြန်မာနယ်စပ်မြန်မာနိုင်ငံပဲချန်းနန်းဖာလုံစီထဲမှာအနီရောက်ရောင်ကြီးတုံးကိုပူချိန်တိုင်းကိရိယာတစ်ခုကိုမြန်မာ့ကျမ်းမာရေးဌာနတာဝန်ရှိသူတွေကတက်ဆင်ထားတယ်လို့အိန္ဒိယစီဆိုင်PDI သတင်းဌာနသတင်းတပုတ်မှာရေးထားပါတယ်။အိန္ဒိယနိုင်ငံမဏိပူရပြည်နယ်မိုရီမြို့ကနေမြန်မာနိုင်ငံထဲကိုဝင်မဲ့အိန္ဒိယနိုင်ငံသားတွေကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးဖို့အတွက်အခုလိုချထားတာလို့သတင်းမှာရေးထားပါတယ်။မိုရီမြို့ဟာအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးအချက်အချာနေရာဖြစ်ပြီးနေ့စဉ်ဟိုဘက်ဒီဘက်လူပေါင်းများစွာအဝင်ထွက်လုပ်နေတဲ့နေရာဖြစ်ပါတယ်။အလားတူပဲတရုတ်မြန်မာနယ်စပ်ထိုင်းမြန်မာနယ်စပ်တွေမှာလည်းအဝင်ထွက်လုပ်နေသူတွေကိုနှစ်ဖက်တာဝန်ရှိသူတွေကစမ်းသပ်စစ်ဆေးနေပါတယ်။ဒီတော့တည်းမှာပဲဝူဟန်မြို့မှာရောက်နေတဲ့မြန်မာចောင်းသားအယောက်60ကိုမြန်မာနိုင်ငံပြန်ခေါ်မဲ့အစီအစဉ်ပြတ်သွားပါတယ်။ចောင်းသားတွေကိုပြန်ခေါ်ဖို့အစီအစဉ်ထားတာကိုမြန်မာတာဝန်ရှိသူတွေကဖယ်ဖျက်လိုက်တဲ့အကြောင်းမန္တလေးမြို့စီပင်တရားရေးကော်မတီဝင်ဦးကျော်ရင်မြင့်ကိုကိုကာပြီးရိုက်ဒါသတင်းတပုတ်မှာရေးထားပါတယ်။ចောင်းသားတွေကိုဘတ်စကားနဲ့ပြန်ခေါ်ဖို့အစီအစဉ်ထားတဲ့အကြောင်းပေကျင်းမြို့မှာရှိတဲ့တရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံကပြီးခဲ့တဲ့တနင်္ဂနွေနေ့မှာကြေညာခဲ့ပြီးတဲ့နောက်မှာမှအခုလိုအစီအစဉ်ပြတ်သွားတာပါ။ဗိုင်းရပ်စ်ကိုကူးစက်ခံထားရတဲ့ဆိုရင်14ရက်ကြာပြီးတဲ့နောက်မှာမှယောဂလက္ခဏာတွေပြလာတတ်တာကြောင့်အဲ့ဒီကာလကျော်လွန်မှာပဲမြန်မာကျောင်းသားတွေကိုပြန်ခေါ်ဖို့ဆုံးဖြတ်ချက်ချထားတယ်လို့ဦးကျော်ရင်မြင့်ကပြောတဲ့အကြောင်းရိုက်တာသတင်းမှာရေးထားပါတယ်
။အရှေ့လယ်ပိုင်းဒေသမှာမျှော်လင့်ချက်သစ်တွေထွက်ပေါ်လာရေးရှိမှန်းချက်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအရှေ့လယ်ပိုင်းဒေသအတွက်သူ့ရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုအင်ကာနေ့ကထုတ်ပြန်ပါတယ်။အရှေ့လယ်ပိုင်းငြိမ်းချမ်းရေးအစီအစဉ်ကိုအမေရိကန်သမ္မတထုတ်ပြန်ချိန်မှာတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုလည်းအတူရှိနေခဲ့ပါတယ်။အမေရိကန်သမ္မတအင်ပီရိုမှာဒီငြိမ်းချမ်းရေးအစီအစဉ်ကိုထုတ်ပြန်တဲ့သမ္မတထရန့်ကနှုတ်နှစ်ဖက်တာရူညီမျှအခွင့်အရေးအတွက်မျှော်မှန်းကြောင်းအချုပ်အခြာအာဏာပိုင်ပါလက်စတိုင်းနိုင်ငံအရေးကနေအစ္စရေးလုံခြုံရေးဆိုင်ရာအရေးတွေကိုပါဖြည့်ရှင်းပေးနိုင်မဲ့လက်တွေ့ကြတဲ့နှစ်နိုင်ငံတည်ရှိရေးဖြည့်ရှင်းချက်တရအဖြစ်ပြောဆိုသွားပါတယ်။ဆာမျက်နှာ80ပါအရှေ့လေပိုင်ငင်းချမ်းရေးအစီအစဉ်မထွက်ခင်ကတည်းကပါလက်စတိုင်းတွေဘက်ကဒီအစီအစဉ်ကိုပယ်ချထားပြီးဒီအစီအစဉ်နဲ့ပတ်သက်ပြီးပါဝင်ဆွေးနွေးခြင်းလည်းမလုပ်ခဲ့ပါဘူး။သမ္မတထရန့်ရဲ့အရှေ့လေပိုင်ငင်းချမ်းရေးအစီအစဉ်ထုတ်ပြန်လာမှလည်းပါလက်စတိုင်းကိုယ်စားလှယ်တွေမပါခဲ့ပါဘူး။ အနောက်ဘက်ကရာမလာကနေပါလက်စတိုင်းသမ္မတမမိုဆာပတ်ကအမေရိကန်သမ္မတထရန့်ကိုရည်ညွှန်းပြီးရုတ်တံကနေမင်ကွန်ပြောတဲ့အချက်မှာတော့ဂျေရုဆလင်ဟာရောင်းဖို့မဟုတ်တယ်လို့သူတို့ရဲ့အခွင့်အရေးတွေကလည်းအယောင်ဝယ်လုပ်ဖို့အပေးယူလုပ်ဖို့မဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။ပူပေါင်းကြံစည်ကြတဲ့အမေရိကန်သမ္မတရဲ့သဘောတူညီချက်ကိုလည်းလက်ခံမှာမဟုတ်ဘူးလို့ပါလက်စတိုင်းခေါင်းဆောင်ကပြောဆိုသွားပါတယ်။
သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုထားတဲ့ပေါ်အထက်လူတော်မှဆက်ပြီးကြားနာနေတာမှာအင်္ဂါနေ့ကတော့သမ္မတထရန့်ရဲ့ဥပဒေအကျိုးဆောင်တွေကနောက်ဆုံးရအဖြစ်ထုတ်ချေတင်ပြခဲ့ကြပါတယ်။အထူးသဖြင့်တော့သမ္မတဟာသူ့အတွက်နိုင်ငံရေးအကျိုးမြတ်ရဖို့ရည်ပဲချက်နဲ့ယူကရိန်းကိုပေးရမယ့်စီးရေးအကူအညီကိုစိုင်းထားခဲ့တယ်ဆိုတဲ့ဆွဆဲချက်ပေါ်ရှေ့နေတွေကပြင်းထန်ချိန်ပါတာပါ။အသေးယူလောက်တာမျိုးလုံးဝမရှိခဲ့ဘူးလို့သမ္မတထရန့်ရဲ့အကျိုးဆောင်ရှေ့နေဂျေးစီကူလိုကအထက်လူတော်အမတ်တွေကိုပြောပါတယ်။သမ္မတအင်ပြူရောဥပဒေရေးရာချန်ပေးပက်စီဘူလုံးကလည်းဒီကြားနာပွဲကိုမြန်နိုင်တဲ့အမြန်နိုင်ဆုံးအဆုံးသတ်ရမယ်လို့ပြောသွားပါတယ်။သမ္မတထရန့်ဘက်ကခုခံခြေပါတာပြီးတော်ပြီဖြစ်တာကြောင့်သမ္မတထရန့်ရဲ့ဥပဒေအကျိုးဆောင်အဖွဲ့နဲ့အောက်လွှတ်တော်ကလွှတ်ထားတဲ့မန်နေဂျာလို့ခေါ်တဲ့တရားလူတွေတပွဲတင်ကြားခဲ့ကြတဲ့အောက်လွှတ်တော်အမတ်တွေကိုအထက်လွှတ်တော်အမတ်တွေကနောက်လာမယ့်နှစ်ရက်မှာ16နာရီကြာမေးမြန်းခွင့်ရကြပါမယ်။အဲဒီနောက်မှာတော့ဒီကနေ့ဘက်ကုန်ပိုင်းမှာပဲအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်ခြေရှိတယ်လို့ခန့်မှန်းထားပါတယ်
။ဂျမေးကာကျွန်းနိုင်ငံနဲ့ကျူးဘားနိုင်ငံအရှေ့ပိုင်းအခြားကာရေဘီယံပင်လယ်တွင်းအင်္ဂါနေ့တုန်းကပြင်းအား9.3ရှိတဲ့အင်အားပြင်းငလျင်လှုပ်ခတ်ခဲ့ပြီးတဲ့နောက်ဆူနာမီသတိပေးချက်တရက်လည်းခေတ္တထွက်ပေါ်လာခဲ့ပါတယ်။ငလျင်လှုပ်ခတ်တဲ့ဒဏ်ကိုကျူးဘားနိုင်ငံဆန်ဒီယေဂိုနဲ့ကင်မန်းကျွန်းတို့မှခံစားခဲ့ရပါတယ်။ဒါပေမဲ့လည်းဆိုးဆိုးဝါးဝါထိခိုက်ပျက်စီးမှုဒါမှမဟုတ်လည်းထိခိုက်သေးဆုံးမှုအစဉ်ခံချက်တွေတော့မရှိပါဘူး။ပင်လယ်ကျမ်းပြင်10ကီလိုမီတာအနက်ကိုဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပါတယ်။ကင်မန်းဂျမေးကာကျူဘာကန်ယိုဒန်မက္ကဆီကိုဘရာဇီးဟွန်ဒူရပ်စ်တို့အတွေ့ဟာဝိုင်ယီဆူနာမီစောင့်ကြည့်စင်တာကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့နောက်နှစ်နာရီအကြာမှာတော့ဆူနာမီသတိပေးချက်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်ရှင
်။ဘော်ဒိုနေမနဲ့ထိတ်တန့်ရောက်တဲ့တွင်ကိုကိုကျကျသိန်းနဲ့မတ်သိန်းကြီးထိုက်တို့ပြောပြခဲ့ရပါဆလပီတရင်လွာတွေကိုဇက်တိုက်နာဆင်ကြပါမယ်။တရုတ်နိုင်ငံမှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကတခြားကမ္ဘာနိုင်ငံတွေကိုပါရောက်ရှိသွားတာနဲ့အမျှကိုရိုနာဗိုင်းရပ်စ်စိုက်ဖျက်ရေးကြိုးပမ်းနေတဲ့တရုတ်နိုင်ငံကနိုင်ငံတကာကျွမ်းကျင်ပညာရှင်တွေကိုလက်ခံဖို့အင်ကာနိကသဘောတူလိုက်ပါပြီ။တရုတ်သမ္မတနဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲတို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအခုလိုသဘောတူလိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ရောကာကွယ်ဆေးထုတ်နိုင်ရေးကိုလည်းတရုတ်နိုင်ငံကစူးစမ်းနေပါတယ်။ AFP, AP, CCTV သတင်းတွေကိုအခြေခံပြီးမတ်သိန်ကီထိုက်တင်ပြထားပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူတွေ၊ကူးစက်ခံရသူတွေတနည်းတခြားတိုးလာနေတာနဲ့အတူပဲအဆိုးရွားဆုံးဖြစ်နေတဲ့တရုတ်နိုင်ငံဝူဟန်မြို့တွင်းကနိုင်ငံသားတွေကိုပြန်ခေါ်ရေးနိုင်ငံအသီးသီးကပြင်ဆင်နေကြပါတယ်။တချိန်တည်းမှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဆေးပညာဆိုင်ရာကျွမ်းကျင်သူတွေကိုတရုတ်ကိုဆေးလွှတ်ဖို့လဲရှိပါတယ်။ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကြိုးပမ်းနေတဲ့တရုတ်နိုင်ငံကနိုင်ငံတကာကျွမ်းကျင်ပညာရှင်တွေကိုလာရောက်ပူးပေါင်းဖို့သဘောတူလိုက်ကြောင်းအင်ကာနစ်မှာပဲ WHO ကပြောပါတယ်။တချိန်တည်းမှာပဲအင်ကာနစ်မှာတရုတ်သမ္မတရှီကျင်းပင်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO တို့ကအကြီးအကဲတို့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးဆွေးနွေးကြပါတယ်။တရုတ်သမ္မတရှီကအခုလိုပြောပါတယ်
။对中国人民来说啊，我们现在正在进行着一场严肃。
ဒီလိုတွေတော့အခုချိန်ဟာကူးစက်ရောဂါကိုအထူးအလေးထားတိုက်ဖျက်နေရပါတယ်။အစိုးရရဲ့ရည်မှန်းချက်ကပြည်သူ့ရဲ့အသက်ရှင်ကျန်းမာရေးကိုထိတ်တန့်ဦးစားပေးအဖြစ်ထားရှိတာကြောင့်ဒီကိစ္စအပေါ်မှာတရုတ်အစိုးရအနေနဲ့အထူးအရေးကြီးကိစ္စရအဖြစ်ထားရှိဆောင်ရွက်နေပါတယ်။ဒါကြောင့်လည်းကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးညွန်ကြားဆောင်ရွက်မှုတွေကိုကျွန်တော်ကိုယ်တိုင်ဆောင်ရွက်နေပါတယ်။ယုံကြည်ချက်ကိုခံနိုင်မှာမှာထားပြီးအချင်းချင်းရိုင်းပင်းကူညီမှုကာကွယ်ရေးနဲ့ထိန်းချုပ်ရေးပိုင်းမှာသိပ္ပံနည်းကြဆောင်ရွက်မယ်။ဝေါ်ရတွေကိုအသေးချာချမှတ်ဆောင်ရွက်မယ်ဆိုရင်တော့ဒီကူးစက်ပြန့်နှံ့မှုကိုအသေးချာအောင်မြင်မှာပါ
။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကလည်းအခုလိုပြောပါတယ
်။ As you know, as soon as the virus started, identification
ဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုဖြစ်ပြီးဆိုတာနဲ့ရောဂါဖြစ်ရတဲ့အကြောင်းရင်းကိုအချိန်တိုအတွင်းမှာဖော်ထုတ်နိုင်ခဲ့ပါတယ်။ဒါတည်းမဟုတ်ပါဘူး။ဒီရဲ့အကျိုးဆက်တွေကိုလည်းချက်ချင်းမျှဝေခဲ့တာကြောင့်တခြားနိုင်ငံတွေကလည်းဒါကိုသုံးနိုင်ရောပါတယ်။ဒီထဲမှာပဲသမရရှိအနေနဲ့အများပြည်သူကျန်းမာရေးဆိုင်ရာရည်ယူဆောင်ရွက်ချက်တွေကိုစပြီးတော့ဖော်ဆောင်နေပါတယ်။ဒါကသိအရေးကြီးပြီးဒီလိုလုံနိုင်ခဲ့တဲ့အတွက်လည်းကျွန်တော်တို့သိပြီးကိုးယူပါတယ်။နောက်ထပ်အရေးကြီးတဲ့အချက်ကတော့ နိုင်ငံရေးအကြပိုင်းချက်ဆောင်ရွက်မှုနဲ့သမရရှိရဲ့ခေါင်းဆောင်မှုဖြစ်ပါတယ်။ဒါကိုလိုက်နာလုံဆောင်ခြင်းအပြင်ဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ရေးမှာအထောက်အကူဖြစ်မှာပါ
။တရုတ်ဘက်ကတော့ဗိုင်းရပ်စ်ကကွယ်စီထုတ်နိုင်ဖို့ကြိုးပမ်းနေပါတယ်။ဝူဟန်မြို့ကဟူနန်ပင်လယ်ဆာဈေးမှာရောက်တဲ့တောရိုင်းတိရစ္ဆာန်အရှင်တွေကနေကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတာလို့ယူဆထားကြပြီးအဲ့ဒီဈေးနဲ့ဈေးဝန်ကျင်ကပျက်စီးနမူနာတွေကိုတရုတ် CDC ကစစ်ဆေးခဲ့တာပါ။လက်ရှိမှာတော့တရုတ် CDC ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်နိုင်ရေးစတင်ကြိုးပမ်းနေပြီးဒီဗိုင်းရပ်စ်ကြောင့်ဖြစ်ရတဲ့နျူမိုနီးယားအဆုတ်ရောင်ရောဂါကိုကုနိုင်မဲ့ဆေးဝါးတွေကိုလည်းစစ်ဆေးနေပါတယ်။ကိုရိုနာဗိုင်းရပ်စ်ရဲ့ပထမဆုံးမျိုးဗီဇာကိုအောင်အောင်မြင်မြင်ခွဲထုတ်နိုင်ခဲ့ပြီးနောက်မှာတော့ကာကွယ်ဆေးတစ်မျိုးထုတ်နိုင်ဖို့စတင်ဆောင်ရွက်နေပါပြီလို့တရုတ်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ညွှန်ကြားရေးမှူးရှူဝမ်ဘိုကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
ဗိုင်းရပ်စ်ကိုတိတိကျကျခွဲခြားထားပြီးနောက်မှာချက်ချင်းဆိုသလိုပဲဗိုင်းရပ်စ်ရဲ့မျိုးဗီဇာကိုလေ့လာသုတေသနလုပ်ပါတယ်။နောက်တစ်ဆင့်ကတော့စမ်းသပ်အဆင့်ဖြစ်ပြီးကျွန်တော်တို့အနေနဲ့တက်နေတဲ့လောက်အမြန်ဆုံးကာကွယ်ဆေးဖြစ်လာဖို့ကြိုးစားသွားပါမယ်
။ကိုရိုနာဗိုင်းရပ်စ်အဆိုးရဆုံးကူးစက်ခံရတဲ့ဝူဟန်မြို့မှာတော့ဆေးရုံစည်းကမ်းတွေမှာလူနာတွေပြည့်ကျက်နေပြီးတရုတ်ဗဟိုအစိုးရဘက်ကစစ်တပ်ဆရာဝန်တွေအပါအဝင်ကျန်းမာရေးဝန်ထမ်းထောင်နဲ့ချီဆေးလွတ်နေတယ်လို့ဆေးရုံနှစ်ရုံလည်းထပ်ပြီးစောင့်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံသားတွေအပါအဝင်ပဲတခြားနိုင်ငံသားတွေလည်းမြို့ပြင်ထွက်ခွင်ပိတ်ခံထားရတဲ့ကိုရိုနာဗိုင်းရပ်စ်အဆိုးရဆုံးဖြစ်နေရာဝူဟန်မြို့ရင်းမှာပိတ်မိနေကြပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီကနေ့ဗုဒ္ဓဦးနေ့မှာတီးတန့်လေရင်နဲ့ဝူဟန်မှာရှိတဲ့အမေရိကန်ကောင်စစ်ဝန်ထမ်းတွေအမေရိကန်နိုင်ငံသားတချို့ကိုပြန်ခေါ်မယ်လို့ပြောဆိုထားပါတယ်။တခြားနိုင်ငံတွေကလည်းသူတို့နိုင်ငံသားတွေကိုကဲထုတ်နိုင်ရေးပြင်ဆင်နေကြပါတယ်ရှင်
။မတ်တင်ဂီတာတင်ပြသွားကြတာပါ။ CDC American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့မနေ့အင်္ဂါနေ့ကနောက်ဆုံးထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိနေတဲ့နိုင်ငံတွေစီးရင်၁၈နိုင်ငံနဲ့မြန်မာနိုင်ငံပါဝင်သေးချေမရှိသေးပါဘူး။စေဝါကူတာမှုပိုင်းရမာရောနိပညာပိုင်းဆိုင်ရာအားနည်းမှုရှိနေသလိုတရုတ်နဲ့နယ်စပ်ချင်းလဲထိနေတဲ့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ဘလောက်ရှိနေပါသလဲ။ကမ္ဘာတစ်ဝှမ်းမှာကောကိုရိုနာဗိုင်းရပ်စ်ကူးစက်မှုဘလောက်အန္တရာယ်ကြီးနေသလဲ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Wick of Heights စေဝါကူတာမှုဌာနဒုတိယဥက္ကဋ္ဌကူးစက်ရောဂါအထူးကဒေါက်တာဇေယသက်ကိုမက်အင်ဂျင်နိုင်က Skype ကဆက်သွယ်ပြီးမေးမြန်းရမှာသူကအခုလိုစပြောပြပါရခင်ဗျာ။
တခုကျွန်တော်တို့သိလို့ရတဲ့အချက်ကတော့ဒီယောဂါဒီအများစုကြောက်နေသလိုမျိုးကဲယောဂါအနေထားပေါ့နော်ကျွန်တော်တို့ခေါ်တာတော့ pandemic ဆိုတာကဲယောဂါကျွန်တော်တို့အရင်နှစ်ပေါင်းမြောင်များစွာလဲ influencer အနေနဲ့တကပါလုံးကိုပြန်ပြီးတော့လူပေါင်းမြောင်များစွာဒုက္ခရောက်တဲ့သာရကကြီးရှိဘူးပါလေဆိုတော့အဲ့လိုမျိုးအဆင်ကတော့မဟုတ်ပါဘူးကိုယ့်ရဲ့ဒီသားအတွင်းမှာပဲပြန့်နှံ့နေတဲ့ယောဂါတခုအနေနဲ့ပဲသူတို့သတ်မှတ်ထားသေးတယ်ပေါ့နော်ဒါကတော့ WHO ရဲ့သတ်မှတ်ချက်ပေါ့ဒါပေမဲ့တခြားနိုင်ငံတွေမှာလူနာတွေရောက်လာတယ်ကျွန်တော်တို့တွေ့တယ်လူနာတွေမှာဒီယောဂါရှိတယ်ရှိတယ်အထူးဖြင့်စင်ကာပူမှာတွေ့တယ်ယူရီးယားမှာတွေ့တယ်တော့ဟောင်ကောင်မှာတွေ့တယ်ဒါတွေကတော့တရုတ်နိုင်ငံနဲ့နီးစပ်နေတဲ့လူတွေတွေ့တယ်ဒီ United States မှာကျွန်တော်တို့မနေ့ကညအထိရတဲ့ data ရတဲ့ data ရဆိုရင်စုစုပေါင်းလူနာ5ယောက်ကျွန်တော်တို့တွေ့ပါတယ်ပေါ့လေဒီ5ယောက်လုံးဒီလဲတရုတ်ပြည်မှာရှိတဲ့ဒီယောဂါဖြစ်တဲ့နေရာအနေနဲ့သွားပြီးတော့အလေပတ်လာပြီးတော့မှပြန်လာခဲ့တဲ့လူတွေကြီးပဲဖြစ်တယ်ဆိုတော့ဒီ9ယောက်ကိုကျွန်တော်တို့ကထိန်းနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအမေရိကလိုဟာမျိုးစင်ကာပူလိုဟာမျိုးဟောင်ကောင်လိုဟာမျိုးမှာအဲ့ဒီလူတွေ့တဲ့လူနာတွေကနေတစ်ဆင့်နောက်ထပ်ပြီးတော့ပွားဝါးတဲ့လူနာတွေဆိုတော့ဘူးတဲ့ဒီမရှိသေးပါဘူ
းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့ပုံစံကအရင်ကတွေ့ခဲ့တဲ့ဒီ SARS ဒီကြက်ငှက်တုပ်ကွေးရောဂါအဲ့လိုကူးစက်ပုံမျိုးနဲ့လည်းအလားတဏ္ဍန်တူတယ်ဆိုတဲ့အခါကျတော့ဒီအခုကိုရိုနာဗိုင်းရပ်စ်ကဒီစားထက်ပိုဆိုးမလားဒါမှမဟုတ်စားလောက်မဆိုးဘူးလားအဲ့ဒါကြတော့ဘယ်လိုသိရမလဲရှင
်အခုကျွန်တော်တို့တွေ့နေတဲ့ Novel Coronavirus ပေါ့နော် 2019 ပါဒီ Bay Category ထဲမှာဝင်လဲဆိုတော့သူတို့ဒီကျွန်တော်တို့လုပ်ခဲ့တဲ့တူတက်ကိစ္စရတွေ့ခဲ့တဲ့စားစင်အတူတူပဲ Genetic Material ရဒုက္ခတော့ Mortality ရတော့ပို့ပြီးတော့များနိုင်တယ်ဒါပေမဲ့ Stress လုပ်တဲ့အရာတော့ Comparison with the SARS ဆိုင်တော့တလောက်တော့ မများနိုင်ဘူ
းအခုနောက်ဆုံးဒီထုတ်ပြန်တဲ့စီးရင်းနေအရာဆိုလို့ရှိရင်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံမပါသေးဘူးပေါ့လေဒါပေမဲ့တရုတ်နဲ့နယ်စပ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာအဲ့လိုမျိုးကူးစက်တဲ့လူတရားမှမတွေ့ရသေးဘူးဆိုတာရောဟိုဖြစ်နိုင်သလားဖွံ့ဖြိုးဆဲနိုင်ငံလည်းဖြစ်တယ်ဒီနည်းပညာရတိုးတက်မှုနဲ့အားနည်းနေတဲ့မြန်မာနိုင်ငံမှာဒီဗိုင်းရပ်စ်ပိုးကူးစက်မှုအန္တရာယ်ဘယ်လောက်ထိကြီးနိုင်မလဲရှင
်ဒီရောဂါဒီဘယ်လိုနည်းနဲ့ကူးသလဲဆိုတာကျွန်တော်တို့မသိပါဘူးဒါအမှန်တရားပဲဒီနေ့ဒီချိန်ထိလူများတွေပြောနေတယ်နေတဲ့ကနေကူးတယ် human to human ကူးတယ်ဆိုတာ possible နှစ်ခုပါဒါပေမဲ့ဒီရောဂါဒီမြန်မာနိုင်ငံကိုရောက်လာနိုင်လားဆိုရောက်လာနိုင်ပါလေဘယ်လိုနည်းနဲ့ရောက်လာနိုင်လဲတလားမဲ့ရှိပါတယ်ဒီရောဂါရှိတဲ့လူဒါမှမဟုတ်လို့ရှိရင်ဒီရောဂါရှိတဲ့နေရာကိုသွားပြီး visit လုပ်တဲ့လူမြန်မာနိုင်ငံကိုပြန်လာလို့ရှိရင်ဒီရောဂါပိုသေလာနိုင်ပါလေဒါမှအဲ့ဒါမှမဟုတ်လို့ရှိရင်ဒီရောဂါတော့မြန်မာနိုင်ငံကိုလေထဲကတဆင်တော့မလာနိုင်ပါဘူးဒါတော့တည်ကြတဲ့တစ်ချက
်ဟုတ်ကဲ့မြန်မာနိုင်ငံအနေနဲ့ရောဒီယောဂါကိုကာကွယ်တဲ့နေရာမှာလုံလုံလောက်လောက်ကာကွယ်နိုင်တယ်လို့ရောဆရာမြင်ပါလားရှင
် best example ပြောရလို့ရှိရင်တော့ဘယ်လိုကာကွယ်မလဲဆိုတဲ့ဟာကိုကျွန်တော်အကောင်းဆုံး example တစ်ခုကတော့စင်ကာပူမှာလုပ်တဲ့ဟာကိုပဲကျွန်တော်ပြောရမှာပေါ့နော်ဒါတကယ်လက်ရှိလည်းအခုဖြစ်ခဲ့တဲ့ဟာပေါ်မှာမူတည်ပြီးတော့ဒါကိုကျွန်တော်တို့အထူးယူရပါလိမ့်မယ်ကျန်းမာရေးအသိပညာရှိရပါလိမ့်မယ်ကျွန်တော်တို့အနေနဲ့ဒီ primary care physician ပေါ့နော်ပထမဆုံးတွေ့တဲ့ဆရာဝန်တွေဒီလူနာတယောက်ကိုဖျားတယ်နာစီချောင်းစုဖြစ်တဲ့အချိန်မှာသိစေချာမေးဖို့လိုပါတယ်သူတို့ဒီတာမန်နာစီချောင်းစုဖြစ်နေတာလားဒါမှမဟုတ်ဘဲနဲ့တခြားအရက်ကိုတွားလဲပြီးတော့ပြန်လာပြီးတော့မှနာစီချောင်းစုဖြစ်နေတာဒါအရေးကြီးတဲ့အချက်ပါသူတို့ဒီတခြားနိုင်ငံလာလေတဲ့လူနာဖြစ်ခဲ့လို့ရှိရင်ဖျားနေတာပဲတိုင်ရင်းလို့တောက်ချောင်းစုနေတာပဲချောင်းစုဖြောက်စေတောက်ဆိုတဲ့အခါနဲ့ကုသမယ်အစားကျွမ်းကျင်တဲ့ဆရာဝန်တွေကိုမေးမြန်းတင်ပါတယ်လိုအပ်တဲ့ပို့တဲ့နေနေရအောင်ပို့ရပါလိမ့်မယ်။ဘာလို့လဲဆိုတော့ကျွန်တော်သိတဲ့လောက်ကဒီနေ့ဒီချိန်ကြီးဗမာနိုင်ငံမှာဒီတက်ဆိုလုပ်လို့မရပါဘူး။ယူရီယာကိုပို့ရပါတယ်။ဒီတက်ဆိုကျွန်တော်နှာခေါင်းထဲမှာရှိတဲ့ဟိုးကျွန်တော်နှာခေါင်းရဲ့အနောက်ဆုံးနေရာကိုကျွန်တော် swap လုပ်တာပါ။ဆိုတော့အဲ့ဒီ swap ကိုလုပ်တာအစားဖြစ်ပါ။အရန်ကိုဟိုအန်ရင်ရှိပါတယ်။ဟိုဘာလို့လဲဆိုတော့ကုသတဲ့လူဟိုဒီ specimen ကိုယူတဲ့လူကိုယ်တိုင်ကဟိုလိုအပ်တဲ့ protection ပေါ့နော်ကိုယ့်အကူပေါ်ရယ်ကျွန်တော်ဖယ် PPE လို့ခေါ်တာပေါ့နော် personal protective equipment တွေလောက်ရပါလိမ့်မယ်ဒါမှသာရင်ကိုယ်လည်းမကူပါဘူ
းမအင်ဂျင်နီယာတင်ပြသွားခဲ့တာပါအခုဆက်လက်ပြီးဒီ coronavirus concern ကူးစက်မှုပြန့်နှံ့လာတဲ့တရုတ်နိုင်ငံယူနန်ပြည်နယ်အတွင်းမြန်မာလူသမားတွေရဲ့အခြေအနေကိုလည်းဆက်လက်တင်ပြပေးကြပါမယ်တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးရောဂါပြန့်နှံ့လာတဲ့ယူနန်ပြည်နယ်မှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတချို့ကိုလွှဲပြောင်းပေးဖို့ယူနန်အစိုးရဘက်ကပြောလာတဲ့အတွက်အရေးပေါ်ပြင်ဆင်မှုတွေလုပ်နေကြောင်းလူဝဲမှုကြီးကြပ်ရေးအရာရှိတူကပြောပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာတော့အတားအဆီးအစစ်ဆေးတွေကြားကပဲခုအစီအစဉ်နဲ့ပြန်လာနေတဲ့သူတွေလည်းရှိနေပါရယ်။ဒီကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကမေးမြန်းတင်ပြထားပါရယ်ခင်ဗျာ။
ယူနန်ပြည်နယ်ထိန်ချုံမြို့ကမြမအလုပ်သမား300ကိုဒီကနေ့စတင်ပေးပို့ပေးမယ်လို့တရုတ်အာဏာပိုင်ဘက်ကကန့်လန့်လိုက်တာဖြစ်ပါတယ်။ကိုရိုနာအဆုတ်ရောင်ရောဂါယူနန်ပြည်နယ်ထဲစတင်ရောက်ရှိလာပြီးစစ်ရုံအလုပ်ရုံတွေပိတ်လိုက်ရလို့မြမအလုပ်သမားရှားနေချီပြီးနေရက်ပြန်လာနေကြပါတယ်။ဘောကထိန
်ချုံဘက်ကနေကျွန်တော်တို့ဘက်ကိုမြမနိုင်ငံသားအလုပ်သမားကိုကလာပြန်ပို့မယ်လို့ကျွန်တော်တို့ကြားရတယ်ကျွန်တော်တို့အရေးပေါ်အသိပေးလို့ပြောတာအဲ့အားလေးကြီးပေးနေတယ်အတူတူပဲကတော့ဘင်္ဂလီးယားဒီယားဖြစ်ပြီးလို့ပြောတယ်ဘိုးဘော်ကျွန်တော်တို့ဘက်ကထပ်ပြီးတော့အမေရိကန်ချက်ကနေလုံလိုက်က
ြတချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြတ်ဝင်ကြီးဦးစော်ဝင်းပြောသွားတာဖြစ်ပါတယ်ကချင်နဲ့နီးစပ်တဲ့ထိန်ချုံမျိုးရှမ်းပြည်မြောက်ပိုင်းနဲ့နီးကပ်တဲ့ရွှေလီမျိုးအပါအဝင်ယူနန်ပြည်နယ်တဲကတခြားမျိုးနယ်တွေမှာကူးစက်သူစုစုပေါင်း26ဦးရှိလာပြီလို့တရုတ်မီဒီယာတွေကဖော်ပြကြပါတယ်မနက်ဖြန်လဲနောက်ထပ်ရောက်300ကိုထပ်ပြီးလွှဲပြောင်းပေးဖို့တရုတ်ယူနန်ထိတ်ချုံအာဏာပိုင်တွေကအစီအစဉ်ထားပါတယ်။ပြည်တွင်းရောက်လာတဲ့မြန်မာအလို့သမားတွေမှာကိုအပူချိန်38နဲ့အထက်ရှိရသူတွေကိုကံပိုက်တီစေယုံမှာခိတစစ်ဆေးစောင့်ကြည့်ပြီးဓာတ်ထပ်ပို့ပြီးစိုးလာရင်တော့မြေကြီးနားစေယုံကိုအရေးပေါ်ပို့ဆောင်ပြီးတီကြားကူတာပေးဖို့အစီအစဉ်ထားကြောင်းဝင်ကြီးဦးစော်ဝင်းကပြောပါတယ်။တရုတ်ရွှေလီနယ်ကြီးစက်နေရဲ့ရှမ်းပြည်မြောက်ပိုင်းမူဆယ်ကုံသွယ်ရေးမြို့မှာတော့ကိုယ့်အစီအစဉ်နဲ့နေရပြန်လာကြတဲ့မြန်မာအလုပ်သမားတွေရှိနေပါတယ်။မြန်မာဘက်အချက်မူဆယ်ဘက်ကိုရောက်ရင်တော့ကျမကြီးဝန်ထမ်းတွေကစစ်ဆေးမှုတွေလုပ်ပေးနေကြောင်းမူဆယ်ကိုရောက်နေရဲ့လာရှိုးသတင်းတော့ကိုသိမ့်မင်းထွန်းကပြောပါတယ်။အ
များဆုံးဝင်လာတော့နာဝင်ပေါက်ကနေပဲ။ဒါပေမဲ့ဆရာနေရာဝင်နေတော့တော့ရှိနေတယ်မြန်မာပိုင်းတွေကလေ။ကိုကဆိုင်ရာလုံးအပိတ်ထားတယ်။ပေးကြတော့အလုပ်သမားတွေကလက်ရှိမှာလုပ်လို့ကအမကြီးတော့ဘာကိုပြန်လာမရတဲ့အခြေအနေရှိတယ်။
တ တရုတ်ယူနန်ပြည်နယ်ရွှေလီမြို့နယ်ကျဲကောင်းမြို့မှာစစ်ရုံအလုပ်ရုံနဲ့ဈေးဆိုင်တွေပိတ်ထားလို့မြန်မာအလို့သမားတွေအလုပ်ပြန်ဆင်းဖို့ဆိုတာတရုတ်အစိုးရရဲ့အစီအစဉ်ပေါ်မူတည်လိုက်မယ်လို့ယူနန်ပြည်နယ်ကမြန်မာအလို့သမားကိုမြင့်ထွန်းကပြောပါတယ်။လုံခြုံရေးတင်းကျပ်တဲ့ကြားကပြန်လာရတဲ့အတွက်လမ်းမှာအခက်အခဲတွေရှိကြောင်းလည်းသူကပြောပါတယ်။ကာလမို
က်ကြီးဖြစ်ပြီးတော့ပြန်လာကြတာပေါ့။လမ်းမှာအခက်အခဲရှိတာပေါ့။လမ်းမှာဟိုဘယ်လိုခိုးပြန်လာတဲ့စီးရင်ကိုကျွန်တော်တို့ဒီကျွန်တော်ကားကဆိုရင်ကျွန်တော်ဒီပါအမှုကျဲအရောက်ကိုပြုတ်ပြက်တာရှိနေရောက်ကိုမြောက်ချီရမြောက်900ကားကလည်း9သိန်း6သိန်းပေါ့မြန်မာငွေတစ်ပြည်အဲ့ဒါမျိုးကျန်တာလမ်းမှာကျန်တဲ့ခါကျတဲ့ပုံမှန်မှာသူတို့သေးအေးရမှာဆိုရင်တက်ဝမ်ပိုင်ချိန်နဲ့ကားမနဲ့ပြီးတော့တော့လာအိုက်ဆိုင်နဲ့ဟိုမှာစီမင်းတစ်ခုနဲ့ဆက်ကြမှာဆိုလို့ရှိရင်မှာစီမင်းတစ်ခုကို900အောင်နဲ့အဲ့လိုမျိုးအဲ့လိုဟိုခက်ခဲနေပါလေညာကြီးအဲ့လိုကောင်းမှုဖြစ်ခါတယ်ညာကြီးပေါ့ကျွန်တော်တို့
ယူနန်ပြည်နယ်ကမြန်မာအလို့သမားတူပြောသွားတာဖြစ်ပါတယ်ဒီကနေ့ဇန်နဝါရီ28ရက်နေ့လယ်ပိုင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့အချက်အလက်အရဆိုရင်ယောဂါကူးစက်ခံရတဲ့တရုတ်နိုင်ငံသားဟာ4535ယောက်တခြားနိုင်ငံတွေမှာ52ယောက်ရှိပြီးတရုတ်နိုင်ငံသား106ယောက်သေဆုံးခဲ့ပါတယ
်။ VOA သတင်းတပ်ကိုဆက်တတင်းပေးပို့ထားတာပါ။အခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာစောင့်ပါတချို့ကိုမူရင်းအပေါင်းပြည့် Mac Computer တွင်နဲ့ကိုသားညွန့်ဦးတို့ကတင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ။
မြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံနေတဲ့တရုတ်ကုမ္ပဏီတွေအနေနဲ့မြန်မာလူမှုယုံကြည်လက်ခံလာအောင်အတော့ကိုစူးစမ်းရမှာဖြစ်တယ် Chinese companies investing in Myanmar have a lot of work to do to convince public ဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post online သတင်းမှာလော်ရာချိုးရေးထားတဲ့ဆောင်းပါးကိုအရင်ဆုံးပြောပြချင်ပါတယ်တရုတ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့မြန်မာလူမှုကြားမှာစိုးရိမ်စိတ်ကြီးကြီးမားမားရှိနေတယ်ဆိုတာကိုတရုတ်အစိုးရကလစ်လူမရှုသင့်ကြောင်းနဲ့တရုတ်စီးပွားရေးလုပ်ငန်းတွေအနေနဲ့ပွင့်လင်းမြင်သာမှုပုံမူကောင်းမွန်အောင်လုပ်ရလိမ့်မယ်လို့အရင်ကသမရအချံပေးတူဖြစ်သူလက်ရှိမှာဒီနိုင်ငံသားယင်းနှိမ့်မြုပ်နှံမှုတွေကိုစစ်စစ်လက်ခံဖို့အစိုးရကဖွဲ့စည်းထားတဲ့မြမယင်းနှိမ့်မြုပ်နှံမှုကော်မရှင်အဖွဲ့ဝင်ဦးအောင်ထွန်းသက်ပြောဆိုတာကိုတည်ဆောင်ပါမှာကိုကားချပါတယ်တရုတ်ကုမ္ပဏီတွေအနေနဲ့သူတို့ရဲ့စီမံကိန်းတွေကနေဒေသခံပြည်သူတွေအကျိုးခံစား권ရအောင်လုပ်ပေးရလိမ့်မယ်လို့ဆိုပါတယ်တိမ်မချခင်ကတရုတ်သမ္မတရှီချင်းပြည်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံသဘောတူညီချက်စာချုပ်လာ33ခုလက်မှတ်ရေးထိုးခဲ့ပြီးဒီအထဲမှာလမ်းပန်းဆက်သွယ်ရေးစွမ်းအင်နဲ့ဆက်မှုလုပ်ငန်းစီမံကိန်းတွေရင်းနှီးစည်းကမ်းစီမံကိန်းတွေပါဝင်ပေမဲ့လို့လူမှုအခြားအပြင်းထန်ကန့်ကွက်မှုတွေနဲ့အငင်းပွားစရာဖြစ်နေတဲ့မြစ်ဆုံစီမံကိန်းတော့မပါဘူးလို့ဆိုပါတယ်ဒီသဘောတူညီချက်တွေရဲ့အသေးစိတ်ကိုလည်းနှစ်ဖက်စလုံးကမထုတ်ပြန်သေးပါဘူးတဲ့ဒါနဲ့သမရရှိရဲ့ခီးစဉ်အတွင်းမှာမြန်မာနိုင်ငံရဲ့ငင်းကြေးလုပ်ငန်းစဉ်နဲ့ရွှေဂျာမွတ်စလင်အရေးကိစ္စတွေနဲ့ပတ်သက်ပြီးတော့တရုတ်ကအကူအညီပေးဖို့ကတိပေးခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးဆက်မျက်နှာတက်ဖွင့်လျာရောက်တဲ့ခီးစဉ်လို့ဆိုပါတယ်ရွှေဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရအနေနဲ့လက်ရှိမှာဒီနိုင်ငံတကာကရွှေဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့ဖိအားတွေတိုးပေးနေတာတွေကမြန်မာကိုတရုတ်ဘက်ပိုးပြီးတွန်းပို့ရရောက်နိုင်တယ်ဆိုတဲ့သုံးသပ်တာတွေလည်းဖြစ်လာစေတယ်လို့ဆိုပါတယ်မြန်မာနိုင်ငံအနေနဲ့ကတော့ကမ္ဘာနိုင်ငံတွေအားလုံးနဲ့ဆက်ဆံရမှာတနိုင်ငံဘက်ထဲလိုက်တာမျိုးမဖြစ်ချင်တဲ့အကြောင်းအမျိုးသားအကျိုးစီးပွားကိုသာအဓိကဦးစားပေးသွားမှာဖြစ်ကြောင်းမြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်အဖွဲ့ဝင်ဦးအောင်ထွတ်သက်ပြောဆိုတာကိုကိုးကားပြီးစောင်းပါမှာဖော်ပြထားပါတယ်
။ The Business Time Online သတင်းမှာတော့မြန်မာအနေနဲ့ဒီနှစ်အတွင်းခီးသွွား9သန်းအထိတိုးလာဖို့မျှော်လင့်ထားကြောင်းကိုမြန်မာ expects 5 million tourists in 2020 despite virus fears ဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြထားပါတယ်။တရုတ်နိုင်ငံကနေပြီးတော့စတင်ပြန်ပွားတဲ့ coronavirus ပိုး3ပြည့်ချက်တွေကြောင့်ခီးသွွားလုပ်ငန်းမှာထိခိုက်နေတဲ့အခြေအနေမှာရှိနေပေမဲ့မြန်မာနိုင်ငံအနေနဲ့ဒီနှစ်ထဲမှာကမ္ဘာလှည့်ခီးသွွား9သန်းအထိတိုးလာဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။တရုတ်နိုင်ငံမှာလူ100ကျော်သေဆုံးပြီးတော့ကူးစက်ခံရသူတွေထောင်နဲ့ချီရှိနေတဲ့ coronavirus ပိုးပြန်ပွားမှုကိုဟန်တားဖို့မြန်မာကျန်းမာရေးဥက္ကဋ္ဌဌာနကစီမံကိန်းချဆောင်နေတဲ့ကြောင်းဟိုတယ်နဲ့ခီးသွွားလာရေးညွှန်ကြားမှုဦးစီးဌာနအကြီးအကဲကပြောဆိုထားပါတယ်တဲ့။မြန်မာစုရထုတ်ပြန်တဲ့စာရင်းအရပြည်ကနှစ်တွင်ကဘာလက်ခီးသွွား၄တန်ခွဲနီးပါးရှိခဲ့ပြီးတော့ဒါဟာဒီမတိုင်ခင်2018ခုနှစ်ကတည်းက23ရာခိုင်နှုန်းပိုများတာလို့ဆိုပါတယ်ဒီထဲမှာအာရှနိုင်ငံတွေကခီးသွွားတွေအများပြားပါဝင်တာဖြစ်ပြီးတော့တရုတ်ခီးသွွားဥယျာဉ်ဟာဆိုလို့ရှိရင်နှစ်ဆပိုများလာခဲ့တာဖြစ်တဲ့အကြောင်းဆောင်းပါးမှာဖော်ပြထားပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပြင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောတက်ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တဲ့ရဲ့ဗိုလ်တုနေမနက်ခင်းအစီအစဉ်တွေကိုမနက်9:00ထိတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3240 48တူအပြင် line လက်မီတာ190 kHz 1595ကပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလိုကြားကြရပါမယ်။လောကမှာ
သူဖြစ်နေတာလူလုံးချင်တာမလုပ်ရဘဲနဲ့ဖြစ်တဲ့နယ်ဆိုတော့တော့နောက်မှာပဲပြလိုက်သွားတယ်ဆိုရင်သူရဲ့စိတ်ခွဲရတယ်
ကဗျာဆီယာမငယ်မင်းထိုင်ရဲ့ယုံကြည်ရာကိုမကြခင်နားဆင်ကြရပါပါအခုတော့အင်ကာနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချိန်ရောက်ပါပြီစီစဉ်သူကိုတားညုံနဲ့အတူထုတ်လို့ရေမို့မတ်စုမွန်တို့တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းကိုနားဆင်နိုင်ပါပြီခင်ဗျာ
အနေနဲ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေခင်ဗျာကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုတလောဒီနိုင်ငံတကာမှာလည်းစိုးရိမ်နေကြတဲ့ကိုရိုနာဗိုင်းရပ်စ်မြန်မာပြည်မှာတော့ဝူဟန်ဗိုင်းရပ်စ်ဆိုပြီးလူသိများပါတယ်အဲ့ဒီဗိုင်းရပ်စ်အခြေအနေနဲ့မြန်မာနိုင်ငံအခြေအနေကိုသုံးသပ်မှာပါမြန်မာနိုင်ငံနဲ့ပြောမယ်ဆိုရင်တွာလာများတဲ့မြန်မာရဲ့အင်ဒီဂျင်းတရုတ်နိုင်ငံမှာအခုဆိုလို့ရှိရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန်ပွားမှုတွေဖြစ်လို့အရေးပေါ်အခြေအနေကြုံနေရပါတယ်ယောဂဖြစ်တဲ့နေရာတွေမှာအတွာလာဝင်ထွက်တွေကိုလည်းတာစီပိတ်ပင်ကန့်သက်တာတွေလုပ်နေပါတယ်ဒါ့အပြင်မြန်မာအင်ဒီဂျင်းနိုင်ငံထိုင်းမလေးရှားစတဲ့အခုဆိုရင်ကမ္ဘောဒီးယားပါပါပါတယ်နိုင်ငံတွေအထိပါယောဂပူကူးစက်မှုတွေကရှိလာပါတယ်ဒါကြောင့်မလို့တရုတ်အင်ဒီဂျင်းဖြစ်တဲ့မြန်မာနိုင်ငံအတွက်ရောဒီယောဂကူးစက်မှုဘယ်လောက်ထိစိုးရိမ်ပွဲရှိလဲယောဂကိုယ်နိုင်ငံနဲ့ကူးစက်မလာအောင်မြန်မာနိုင်ငံဘက်ကပြင်ဆင်မှုတွေကလုံလောက်ပါရဲ့လားကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ USCDC ကပါ American Yoga ထိန်းသိမ်းရေးဌာနကဒေါက်တာမင်းမင်းစိုးဖြစ်ပါတယ်ခင်ဗျနောက်တူကတော့မြန်မာနိုင်ငံကပါအထူးဒီယောဂအထူးကူဆရာဝန်ကြီးဖြစ်ပါတယ်နောက်စီပညာရေးဆရာပညာရေးဆောင်မတွေရင်းနေတာပါဒေါက်တာမူအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျနှစ်ဦးလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်ကလည်းအရင်ဆုံး virus နဲ့ပတ်သက်လို့ဒေါက်တာမင်းမင်းဆိုးကိုမေးချင်ပါတယ်ခင်ဗျဒေါက်တာမင်းမင်းဆိုးကလည်း CDC မှာလုပ်နေရဆိုတော့လက်ရှိဒီ virus နဲ့ပတ်သက်လို့ပေါ့ဘယ်လောက်ထိစိုးရိမ်စရာရှိသလဲအခြားဖြစ်ပွားခဲ့တဲ့ virus တွေနဲ့ဘာများထူးခြားလဲကိုမင်းမင်းဆိုးထူးခြားတာလေးပြောပါအောင်ခင်ဗျဒီ virus နဲ့ပတ်သက်လို့
ကျွန်တော်တို့ခုက data collection စတင်မှရှိတယ်လေ information နဲ့တော့စုတော့ဆိုတော့ဘယ်လောက်ထိပိုဆိုးတယ်ဘယ်လောက်ထိပိုမဆိုးလဲဆိုတာပြောတော့လောလောဆယ်ခက်သေးတယ်ဆိုတော့လေလက်ရှိတိထားသလောက်ကျွန်တော်ဒီမှာစောင့်ကြည့်နေတော့တွေ့ရတဲ့ virus ကကိုရိုနာ virus ပေါ့နော်ဒီပုံမှန်သူတို့ကကျွန်တော်ပုံမှန်ဆိုရင်လူတွေအေးမိတယ်ပေါ့နော်အေးမိတယ်ဆိုရင်တုတ်ခွေးမဟုတ်ဘူးရိုးရိုးအေးမိတယ်ဆိုရင်ဖြစ်တတ်တဲ့ virus မျိုးစားတွေမှာသူကပါတယ်အဲ့တော့ပုံမှန်ဆိုရင်လူထဲမှာပြန်ကူးရဲပြုတ်ရဲဆိုတာမန်နဲ့ပဲပြီးသွားတယ်ဒီကိုရိုနာ virus ဒီ type မျိုးစားတော့သူကလည်းသူကသူပုံမှန်ဆိုရင်တိရစ္ဆာန်ထဲမှာပဲသူကသူနေနေတာအဲ့ဒီအနေမှာသူက mutate ဖြစ်ပြီးတော့ဟိုပါပေါ့ကျွန်တော်မျိုးရိုးပြစာပြောင်းလဲမှုဖြစ်ပြီးမှဒီလူတွေရောက်လာတာဆိုတော့ကျွန်တော်တို့ဟို Darwinian theory လို့ပေါ့ဗျာ the only the fittest will survive ဆိုတော့သူတို့လည်းသူတို့အသက်ရှင်နေထိုင်ဖို့ဒီမျိုးစုံနဲ့ကြိုးစားမှာပဲဒီ virus အသစ်ကအဲ့တော့ကျွန်တော်တို့ဒီလူမှာဖြစ်နေချည်တဲ့အရာမဟုတ်ဘူးအဲ့တော့ဥပမာပြောရရင်ကျွန်တော်တို့တွေ့ဘူးခဲ့တဲ့ဒီဥပ္ပမာဟိုကတကယ်စနစ်ကျော်ဖြစ်ခဲ့တဲ့ SARS virus မျိုး now ကျွန်တော်တို့တလော2012 တည်းတွေ့ခဲ့တာကျွန်တော် Middle East မှာเนาะ Saudi Arabia မှာတွေ့ခဲ့တဲ့အဲ့လို MERS virus အဲ့အမျိုးကိုရိုနာ Beta coronavirus ပုံစံနဲ့တွေ့နေတဲ့လောလောဆယ်အထိပေါ့เนาะကျွန်တော်အခုဒီနေ့ဒီချိန်ဒီတွေ့ရတော့တော့
ဟုတ်ကဲ့ကျွန်တော်ဒီညမှာတစ်ခုမေးချင်တာကအခုယောဂပူကူးစက်ခံသူတွေကိုလေးလာကြည့်လောက်ကတော့ဒီဝူဟန်နဲ့တည်းရဲ့ဆက်ဆံရှိတဲ့လူတွေဒါမှမဟုတ်ရှင်ဝူဟန်ကလူတွေနဲ့ဆက်သွယ်ရှိတဲ့လူတွေဒါမျိုးတွေနဲ့သွားနေတာပေါ့အခုတခြားနိုင်ငံတွေပြင်ပနိုင်ငံတွေလည်းကူးစက်နေတယ်မြန်မာအင်ဂျင်တွေမှလည်းရောက်နေတယ်ဒါပေမဲ့ဒီယောဂပူကလူကနေပြီးတော့လူကိုတဆင့်ကူးစက်လာနိုင်တဲ့အနေအထားကိုရောက်နေပြီလားအဲ့အတွက်အဲ့ထိပါစိုးရိမ်ရနေပြီလား
ဟုတ်ကဲ့ကျွန်တော်ပထမဆုံးတော့ notice ဖြစ်တာပေါ့နော်ဆက်ဆက်တဲ့ဟိုတရုတ်ပြည်မှာဆက်တွေ့ကြည့် တဲ့အချိန်တော့ဒီတရိတ်ဆန် market ပေါ့နော်တရိတ်ဆန်အရှင်တွေရောင်းတဲ့ဟို seafood တွေရောင်းတဲ့အဲဒီ market ကနေကိုယ်လည်းကိုယ်ဆက်ခံတယ်အဲ့လောက်ပဲကျွန်တော်တို့တွတ်ထားတာပေါ့နော်နောက်ပိုင်းကျတော့ဒီကိုယ်ဆက်ခံယောဂဖြစ်လာတဲ့လူတွေကိုတရားတမန်အနာပိုင်းတွေက trace လုပ်တဲ့ခါကျတော့ဟုတ်တာတွေ့ရလဲဆိုတော့သူတို့အဲ့လိုဈေးကိုရောက်ထူးတယ်ဆိုတာအဲ့တချို့ပေါ့နော်အများစုကတော့အဲ့ဒီဈေးကိုတွားပြီးမှတချို့အဲ့ဈေးကိုမရောက်ဘူးဗျတွားတော့မတွားဘူးမတွားဘူးပဲနဲ့ကူးခံရတဲ့ဆိုပေကကျွန်တော်တို့ theoretically အခုချိန်မှာကောက်ချက်ချထားတာကတော့ဒီဥမာ primary case တွေပေါ့နော်ပထမကိုထားပါတော့ဒီဈေးကိုတွားခဲ့တဲ့လူတွေကနေတဆင့်ပြန်ပြီးတော့ကျွန်တော် secondary case ကိုပြန်ကူးသလားပေါ့နော် secondary မှာတခါနောက် tertiary case ပေါ့လို့ပြောဆင့်ရဲ့လူတွေစီကိုကူးသလားဆိုတော့ကောက်ချက်လောလောဆယ်တော့ဆွဲလို့ရပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောမယ်ဆိုတော့မြန်မာနဲ့အင်းကြီးချင်းတော်တော်လေးညီတဲ့ယူနန်ပြည်နယ်အထိပါဒီယောဂကုသမှုတွေကျွန်တော်တို့တွေ့နေရပါပြီပြောမစင်မြန်မာနဲ့ကတ်နေတဲ့ကချင်ပြည်နယ်ကတ်နေတဲ့ထိန်ချုံမြို့တော်မှာယောဂကုသခံရတဲ့လက္ခဏာတွေတွေ့နေရပါပြီအဲ့တော့မြန်မာနိုင်ငံနဲ့ကိုဝင်ရောက်လာနိုင်ခြင်းမြန်မာနိုင်ငံနေနဲ့ဆွေးနွေးခြင်းဒေါက်တာမင်းမြတ်ဆိုဘလိုမြင်ပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ခုကကဘာကြီးရဟို global village ဖြစ်လာလေဟိုလူရ mobile ဟိုရွှေ့နေတာဆိုတော့တွားနေတာဆိုတော့ဘယ်သူမှမပြောနိုင်ဘူးဟိုဘလောက်တိုင်းခါဒီဘလောက်ထိပြတ်နေလဲဆိုတော့လေဒီမှာတရုတ်ပြည်ထဲမှာတော့ဟို Wuhan ဟိုဝဲဟိုဘေးပြည်နယ်ပေါ့ဗျာအဲ့ဒီပြည်နယ်မှာတော့အဓိကအပီစန်ပြီးဟိုပေါ့စန်တာပေါ့အဓိကပြဿနာဒီနေ့စန်တာကြီးဖြစ်နေပြီမဲ့ဟိုလူတွေခုချိန်မှာသူတို့တရုတ်နဲ့တက်ပြီးကာလလူကဟိုပိုကူးထားတာကောင်ယောဂလက္ခဏာမပေါ်သေးတဲ့ချိန်မှာတွားနေမှာပဲလေသူလူနဲ့ဟိုကလူနဲ့ရဲနဲ့အဲ့တော့အဲ့လိုတွားနေတဲ့ချိန်ကနေမှာယူနန်ဟိုရောက်လာမှာပဲဒီလူတွေဟာအဲ့ဒီကနေစပါမှာဒီကုသနာမျိုးချက်အများများပါလေအများများပါလေနောက်တစ်ခုကလည်းကျွန်တော်တို့ပုံစံထားမှာကချင်ပြနေအခုနေစားပြရတာမရောက်ခွတော့မသိဘူးပေါ့ဗျာဒါပေမဲ့ဗိုင်းရပ်ဆိုတာရှင်းပြရရင်တို့ကကိုယ်တెంပရေချာပေါ့နော်ဒီတెంပရေချာသိမ့်နေသိမ့်ပူတဲ့နေရာအေးများတဲ့နေရာမှာဆိုအသက်ရှင်မှုလွယ်တယ်ဗျာအဲ့တော့ဒီလိုအေးတဲ့နေရာဒီခုချိန်မျိုးဝင်းတက်ကာလာဆိုတော့ပိုဆိုးပေါ့ဗျာဗိုင်းရပ်ကပြန်လာနိုင်တယ်ကုသနိုင်တယ်အသက်ရှင်နိုင်တယ်ဒီကောင်းနေ
ဟုတ်ကဲ့ခင်ဗျကုမင်းမင်းစုဟုတ်ကဲ့ဒေါက်တာမင်းမင်းစုလီလိုင်းပေါ်မှာခဏနေပြီးပါဦးခင်ဗျနောက်ထပ်ဆွေးနွေးမယ်ဒေါက်တာမင်းအောင်ကျော်နိုင်ကျွန်တော်ဖိတ်ခေါ်ကြပါလေဒေါက်တာမင်းအောင်ကျော်နိုင်ကျွန်တော်သိချင်တာကမြန်မာနိုင်ငံထဲမှာလူတွေရဲ့တုံ့ပြန်မှုလူတွေရဲ့စိုးရိမ်ချက်ပတ်ဝန်းကျင်အရပေါ့နော်အခြေအနေကြည့်ရင်ဆရာဘယ်လိုများမြင်မိလဲခင်ဗျအနေထား
ကျွန်တော်မြန်မာတရားအကြောင်းလေးမပြောခင်မှာကျွန်တော်ကုမင်းစုပြောသွားတဲ့ဟာလေးကိုကျွန်တော်ဒီ highlight လေးတစ်ခုလုပ်ချင်တာရှိပါ
ဟုတ်ကဲ့ပြောပါခင်ဗျဟုတ်ကဲ့
ဒီ virus ကိုပြန့်နှံ့နေပုံစံလေးပေါ့နော်။ဒါဆိုအဲ့ဒါလေးကိုပြီးမှပဲကျွန်တော်တို့ကာကွယ်ရေးနည်းလမ်းတွေကိုဆောင်ရွက်နိုင်မှာဖြစ်တဲ့ကြည်လို့။အဲ့တော့ဒီလူကနေလူကိုကူးစက်သက်သလားဆိုပြီးတော့မေးသွားတဲ့အားလေးကိုကျွန်တော်ဒီမှာနည်းနည်းလေးပြောပြလို့ပါခင်ဗျာ
။ဟုတ်ကဲ့ပြောပါခင်ဗျာ။
အဲ့တော့ပထမဦးဆုံးဒီဝူဟန်မှာဖြစ်တဲ့42ဦးစဖြစ်တယ်လို့ပြောပါတယ်။အဲ့ဒါကိုကျွန်တော်တို့ဒီအဲ့တန်ဒီကစစ်ဆေးထားတာလန်ဆက်အမြန်မှာ24ရက်ဇန်နဝါရီ24ရက်နေ့မှာပေါ်ပြထားတာလည်းရှိပါတယ်။အဲ့တော့ကွန်မြူနီကပြောခဲ့တယ်လို့ပဲသူကဒီ42ဦးမှာ28ဦး66ရာခိုင်နှုန်းကပဲဒီဝူဟန်ဈေးကိုသွားခဲ့တယ်ဆိုတော့မှတ်တမ်းရှိတယ်ပေါ့နော်။ဆိုတော့ကျန်တဲ့လူတွေကလူလူချင်းကူးစက်တယ်လို့ဒါယူဆမယ်သဘောဖြစ်ပြီးတယ်။ဒါကြောင့်မို့ဒါဒီhuman to human transmission ရှိနေတယ်ဆိုပြီးအခုချိန်မှာတတ်မှတ်ပြီးသားဖြစ်ပါလေ။အဲဒီကဒီကိုဆက်တဲ့ဟာလေ highlight ပို့ချက်နောက်တစ်ခုကတော့ဒီ SARS ယောဂာနဲ့ MERS ယောဂာအခုမြန်ဆိုးသွားတဲ့2003နဲ့2012မှာဒီနိုင်ငံကဘာတော့နိုင်ငံတော်များများကိုရောက်ရှိသွားတဲ့ virus 4ကဆိုလို့ရှိရင်းနဲ့ဒီလက္ခဏာရှိမှနာစီချောင်းတို့ဖျားတော့မှပဲအဲ့ဒီချိန်မှာထွက်လာတဲ့အမုံမွားတွေကပြန်တဲ့လူ human to human transmission ဖြစ်နိုင်တယ်ဆိုပြီးပြောခဲ့ပါတယ်။အခုဒီ novel coronavirus 2019ဟိုဗိုင်းရပ်စ်ကတော့ဒီပိုးဝင်ရောက်ပြီးတော့လက္ခဏာမပေါ်ခင်ပါရင်ပြန့်နှံ့နေဆိုပြီးအခုနောက်ပိုင်းမှာတွေးကြည့်ပြီးပေါ်ပြလာတာလေးရှိပါတယ်ဒါကတော့ကျွန်တော်တို့ဒီကျွန်တော် public health ဘက်ကကြည့်မယ်ဆိုရင်တော့ဒါအရေးကြီးတဲ့ point တွေကိုကျွန်တော်ဖြေပိုင်းမှာထောက်ပြခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာမောင်ကျွန်တော
်တို့ကျွန်တော်တို့ဟုတ်ကဲ့ပြောပါခင်ဗျ
ာဟုတ်ကဲ့ပြောပါခင်ဗျာကျွန်တော်တစ်ချက်တစ်ဆက်သေးဒီမြန်မာနိုင်ငံထဲမှာလူတွေရဲ့စိုးရိမ်မှုလူတွေရဲ့ သူ awareness ပေါ့နော်ဒါနဲ့ပတ်သက်လို့ယောဂနဲ့ပတ်သက်လို့အစိုးရများလွန်နေလာတာမှရှင်ပေါ့ပေါ့ပဲနေကြရလားဘယ်လိုမြင်ပါလဲ
အဲ့တော့ကျွန်တော်ပြောရမယ်ဆိုရင်ဒီကျွန်တော် social media ထဲမှာတော့ awareness ကတော့တော်တော်လေးရှိကြပါတယ်နောက်တစ်ခုကဒီ data တွေကလည်းတည်တဲ့အချိန်တစ်နေ့နဲ့တစ်နေ့ကိုတက်လာတာပေါ့နော်အခု conference တွေဘယ်လောက်ရှိတယ်လဲနောက်ပေးဆိုမှုတော့ဘယ်လောက်ရှိလဲဆိုတော့ကျွန်တော်တို့လေ့လာတယ်လို့ဒီ social media ထဲမှာလည်းပြန့်နှံ့နေပါတယ်ရှိပါတယ်နောက် interview တွေမှာလည်းပဲဒါတောင်းသွားဖို့ကလေးကိုလွတ်မလားမလွတ်ဘူးလားဆိုရယ်ကလေးကြီးကြီးဆရာဝန်ကြီးတွေနဲ့တွေ့ဆုံခြင်းတွေဒါတွေအများကြီးပါတဲ့အခါကျတော့ဒီ social media မှာကြည့်ရင်တော့တော်တော်လေးစိုးရိမ်ပြီးတော့ဖိတ်လန့်နေတယ်လို့ယူထင်မြင်ယူဆကြရလေးတွေရှိပါတယ်ဒါနဲ့လက်တွေ့ဘဝမှာတော့ကျွန်တော်တို့ကတော့ဒီ private hospital မှာလုပ်တဲ့ကြီးကြီးဆရာဝန်တွေပါပါကျွန်တော်ကတော့လीအဲ့တော့ကျွန်တော်တို့ဒီ private hospital တွေနဲ့ဒီတွာလာလှုပ်ရှားနေတဲ့လူတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ရန်ကုန်မြို့ရင်းမှာဒီ mask တက်ပြီးတော့သွားလာလှုပ်ရှားတဲ့လူပါလူနည်းစုပဲရှိပါသေးတယ်ပေါ့နော်ဒါတစ်ချက်ကဒီစိုးရိမ်စေးပေးကန်းလာတဲ့လူတွေမှာလည်းချားတာနဲ့နှာစီးချောင်းဆိုးတဲ့လူတွေကတော့သူတို့မတ်စေးတွေအုပ်ထားတော့လဲကျန်တဲ့လူရည်တာမန်လူအများစုကတော့ဒီစိုးရိမ်စေးပေးကန်းနဲ့လာတဲ့အချိန်မှာမတ်ဆက်ထားတာမျိုးမတွေ့ရသေးဘူးဖြစ်တဲ့ပဲလက်တွေ့မှာတော့သူတို့ဒီသမားကြီးမှာဒီယောဂပိုးကူးဆက်သူမရှိသေးတဲ့အတွက်ပဲသူတို့ဒီစိုးရိမ်ကြောင့်ကြမှုဟိုလက်တွေ့ဆောင်ရွက်တဲ့အပိုင်းမှာတော့ကျွန်တော်စိတ်စိုးရိမ်နေတာမျိုးတော့မတွေ့ရပါဘူးခင်ဗျ
ဟုတ်ကဲ့အစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမတိုင်ခင်မှာလူမှုမီဒီယာတစ်ခုမှာနိုင်ငံသားသူတယောက်ရေးထားတာဖတ်ရပါတယ်အဲ့ဒီမှာနိုင်ငံတကာရန်ကုန်နိုင်ငံတကာလေစိတ်ကိုတူဝင်လာတယ်ဝင်လာတဲ့အခါမှာဒီ immigration counter မှာရရှိရနှာစီးရောနှာချီရောပေါ့နော်သူ့မှာ mask တွေပါတက်ထားတာလည်းမရှိဘူးနောက်တစ်ခုကအဲ့ counter မှာပဲအဲ့ညမှာပဲ sanitizer တွေပါဘာမှမရှိဘူးအဲ့တော့သူတော်လေးအံ့ဩတာရေးအံ့ဩချီရေးထားတာတွေ့ရပါတယ်ခင်ဗျာဒါပေမဲ့အစိုးရကတော့သူတို့ကောက်ဝဲစီမံနေလောက်တယ်လို့ပြောပါတယ်အဲ့တော့ဒေါက်တာမင်းအောင်ကျော်နိုင်နေနဲ့မိုးအောင်ကျော်နိုင်နေနဲ့ဒီအကအစိုးရရဲ့လုံဆောင်ချက်တွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
အဲ့တော့ကျွန်တော်တို့ဒီဂျမိုင်းနဲ့အကြပ်ဝန်ကြီးဌာနအနေနဲ့စီမံမှုတွေပြုလုပ်ထားတယ်ဆိုတာကိုကျွန်တော်ဒီကလောက်ပြောမယ်ဆိုရင်တော့ဒီယောဂပိုးရှိတဲ့လူတွေ့ခဲ့ရင်နှစ်ပိုင်းကိုကျွန်တော်တို့စဉ်းစားပါတယ်။တစ်ပိုင်းကတော့ယောဂပိုးရှိတဲ့လူတွေတန်တရားရှိသူတွေ့ခဲ့လို့ရှိရင်ကျွန်တော်တို့ဒီဥစ္စာယောဂဆေးရုံတစ်ခုဖြစ်တဲ့ဝေဘာဂီဆေးရုံမှာသူတို့ကိုစနစ်တကျကြီးကြီးစောင့်ရှောက်ဖို့နဲ့သူတို့ကနေတစ်သိန်းကျန်တဲ့ဂျမားရေဝန်ထမ်းတွေကိုမကူးဆက်အောင်ဒီ PPE စနစ်တွေနဲ့ဒါထားရှိထားမယ် ICU facility တွေထားရှိထားဖို့ပြင်ဆင်ထားတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာ။ဒါကတော့ဒီယောဂဖြစ်တဲ့လူစပြီးတော့တန်ရာရှိသူတွေ့ပြီးဆိုဆောင်ရွက်တဲ့အစီအမံတွေဖြစ်ပါလိမ့်မယ်။နောက်တစ်ချက်ကတော့ကျွန်တော်ကာကွယ်ရေးအပိုင်းပေါ့နော်။အဲကာကွယ်ရေးအပိုင်းဆိုလို့ရှိရင်တော့ဒီလေနဲ့ဝင်ရောက်လာတဲ့လေစိတ်တွေရှိပါမယ်။နောက်တစ်ခါဒီနေဆက်တရားနေဝင်လာတဲ့ဒီဝင်ရောက်လာတဲ့လူတွေကိုဒီဇာတ်အကာအကွယ်အစီအမံတွေဆောင်ရွက်တဲ့နေရာမှာကျွန်တော်လည်းဒီ social media တွေပဲဒီကျွန်တော်ကြည့်ရှုနေရတဲ့သဘောပေါ့နော်အဲ့တော့ဒီဟိုသားလေးစိတ်မှဆိုရင်လည်းကာမစကန်နာနဲ့ဒီဖြားလာတဲ့လူတွေကိုစစ်ဆေးတဲ့အပိုင်းလေးဆိုကျွန်တော်တို့တွေးကြည့်ရပါတယ်ခင်ဗျာဒါပေမဲ့ဒီဇွန်ရောက်လာတဲ့လူတွေကချိဆက်နေတော့ဒီဝန်ထမ်းတွေအနေနဲ့မှာတော့ခုနလိုဒီဖြားလာတဲ့လူကာမစကန်နာမှာမတွေ့ဘူးဆိုရင်ချက်တန်းလာတဲ့အချိန်မှာကျန်တဲ့ဒီဝန်ထမ်းတွေလေးစိတ်ဝန်ထမ်းတွေနဲ့ခုနလိုကာကွယ်မှုအပိုင်းလေးတွေမှာလိုအပ်ချက်လေးတွေရှိတယ်ဆိုပြီးရေးထားတာတွေ့ရပါတယ်ကျွန်တော်တို့အနေနဲ့လည်းအဲ့မှာလည်းလိုအပ်ချက်ရှိနိုင်တယ်လို့ဟိုယူဆကြရရှိပါတယ်ဘာလို့ဆိုတော့ဒါမျိုးဒီလူချင်းချင်းကြီးတဲ့နိုင်ငံပြန်လာတဲ့တကယ်ချင်းတွေပြောပြချက်ရတော့တချို့ဒီလူမှုမီဒီယာမှာတင်ထားတဲ့ post လေးတွေရတော့ကျွန်တော်တို့ဒီဒေသိမ့်မှာဌာနမှုကိုတိုင်းတာတဲ့နေရာကရှိတဲ့ဒီဌာနတဲ့သူမှဒီစီးပွားဆောင်ရွက်တဲ့အစီအမံတွေဥသာပေးနေပြီးတော့ကျန်တဲ့တာမန်လူတွေကနေကူးဆက်မှုကိုဒီကာကွယ်တဲ့နီလန်းတွေမှာလိုအပ်ချက်လေးတွေရှိနေနိုင်တယ်လို့ကျွန်တော်လေးနဲ့သုံးသပ်မိပါတယ်ပေါ့နော
်။ဒါ
တစ်ခုကတော့ဒီဒေဇက်ကနေဝင်ရောက်လာတဲ့ကုန်းတန်းကနေဝင်ရောက်လာတဲ့အခါမှာလေမနေ့တနေ့ကကျွန်တော်တို့ပို့ချစ်ခုပေးလိုက်တာဒီချာလာမချာလာတိုင်းနေတဲ့ဒီဒီမတိဆရာမလေးကမတ်မတ်ထားဟုတ်ပေါ့နော်အဲ့လားလေးကိုကြောင်လေးတယောက်ကအစ်တဘောနဲ့ highlight လုပ်တဲ့အခါမှာတော့နောက်ပိုင်းမှာတော့ဒီကျမိုက်ဝန်ထမ်းညီနဲ့ပို့ပြီးတော့အဝဲဖြစ်ပြီးတော့ဒါလေးတွေဆောင်ရွက်လာတာကိုဟိုတွေ့ရှိရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒေါက်တာမိုးအောင်ကျော်နိုင်ဒေါက်တာမင်းမင်းစုလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျတော့ရှင်တချို့လီလိုင်းပေါ်ရောက်လာလို့သူတို့ရဲ့စနွေးချက်တွေမင်းများချက်တွေကိုတင်ဆက်လို့ပါတယ်အရင်ဆုံးကုလမောင်စနွေးမင်းများလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ပါဗျာဖြစ်ပေါ်နေတဲ့အခြေအနေကိုဆက်ဆက်ပြတ်လွတ်ပြေးနေတဲ့ BOE ကိုအထူးပဲကျေးဇူးတင်လို့တင်ပါတယ်ပထမဆုံးပြောချင်ပါတာ။ဟိုကျွန်တော်သိချင်တာရှိပါတယ်ဆရာဝန်တို့ဒီလိုပါဟိုအမေရိကန်ဝင်လာတဲ့လူတွေထဲမှာတွေ့တာဟိုလေးဝင်းမှာဆက်အခက်ကြီးဆက်ကြီးရတယ်နဲ့ဆက်သေးတယ်ဗျာဆက်သေးပြီးတော့ဟိုမတွေ့ဘူးမတွေ့ဘူးနဲ့အိမ်ရောက်မှတွေ့ရဆိုတော့ကျွန်တော်တို့နိုင်ငံမှာဟိုထိုင်းမှာလည်း14ယောက်တွေ့တယ်။ဟိုကျွန်တော်နိုင်ငံမှာအဲ့လိုဆက်သေးပြီးတော့မတွေ့ဘူး။ဟောအိမ်ရောက်မှအဲ့လိုမျိုးတွေ့တာတွေကမရှိနိုင်ဘူးလား။ကျွန်တော်ဒီမီဒီယာတွေမှာလည်းတချို့ကတော့ ့တိကျတော့မဟုတ်ဘူးနော်ဒါပေမဲ့ရှင်းလေးပြီးပါနေအလုပ်မပြောရတဲ့ကောင်ကမနာစိတ်ကူပါတယ်နောက်တစ်ချက်ကစပစ်တာကဒီတိရစ္ဆာန်ပေါ့နော်ဒီစီးခုရောင်းတဲ့ဈေးကစပစ်ဝန်ဈေးကစတွေ့တယ်ပိုင်းဆိုဆိုပေမဲ့အဲ့ဒီဆိုအဲ့အကောင်ကဘယ်အကောင်ကကူးတာလဲဆိုတာလည်းတိကျမသိသေးဘူးနောက်တစ်ခုအဲ့ဒီအကောင်ရောင်းတဲ့ဈေးကလူတွေကလည်းသေတယ်ကူးဆက်တယ်လည်းမကြောက်ဘူးပေါ့နော်အဲ့တော့ဟိုဒီကျွန်တော်မေးတဲ့ဟိုဗမာပြားလူတွေကိုမေးတဲ့အခါမှာအဲ့လူကပဲဟိုတစ်ခုခုပေါ့နော်အော်လောက်လို့ဖြစ်လာတယ်လို့ပါလို့မျိုးတွေတန်တရားတွေပေါ့ဗျာတချို့ကလည်းဟိုအင်စတေကဘာဖြစ်လဲညာဖြစ်တယ်ပြတင်လာတော့ခရတွေကိုစီးရင်ကွယ်ကွယ်လေးတိအောင်ပြည်သူတွေကိုချပြပြီးပါ
ဟုတ်ကဲ့ဟုတ
်ကဲ့ဒီလိုပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တော့ရှင်တူအရင်ဆုံးအဖြစ်တိုင်ငယ်မေးချင်ပါတယ်ကိုမျိုးတက်ဆွေးနွေးမေးမြန်းလို့ရပါတယ်တူပေါ့
ဟုတ်ကဲ့ကျွန်တော်ကတော့မန္တလေးဒီကြာဝိုင်းမှာနေတာပါအဲ့တော့ဒီကြာဝိုင်းမှာတော့ဒီအများဆုံးကတော့ရုပ်တွေခြံခြံသားသားတွေဒါကများပါတယ်အဲ့တော့အခုရောစင်မှာကျွန်တော်ကိုရိုနာဗိုင်းရပ်ဖြစ်တဲ့ခါကျတော့ဇော်လိုက်မှရှိတဲ့ဒီချက်တွေကလည်းတကယ်များများတော့ဒီပြိုးနိုင်ငံသားတွေမလာလို့ပြေးစားတာများပါတယ်။ဒီမှာရေးကြည့်ရတော့ဒီလိုဇော်လိုက်မှဘလူးကိုရိုနာဗိုင်းရပ်နဲ့ပတ်သက်ပြီးတော့ဒီချက်တွေကလည်းဒီချက်တွေတချို့တော့ပြည်နာပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်အရင်ဆုံးကိုလမောင်မေးတဲ့မိကုံးမှာကျွန်တော်ကိုမင်းမင်းဆိုးအရင်မေးချင်ပါတယ်ခင်ဗျာ။ကိုလမောင်ခုနကမေးသွားတဲ့အထက်မှာပထမတစ်ချက်ကတော့ယောဂပိုးကိုလေစိတ်တွေမှာစစ်တယ်မတွေ့ဘူးအင်ရောက်မှတွေ့တယ်ဒါမျိုးတွေဖြစ်မလာနိုင်ဘူးလားတဲ့ဒုတိယချက်ကတော့သူရှင်းလင်းသိကြပါတယ်တဲ့အကောင်ကနေပြီးတော့ပဲကူးတာလားဘာလို့ဆိုခုနဣစရေသတင်းတချို့မှာလည်းကျွန်တော်တွေ့ပါတယ်အဲဒီဝူဟန်နေရာနားမှာရှိတဲ့ဒီ lab တစ်ခုကတရုတ် lab တစ်ခုကနေပြီးတော့ပေါ့ဟိုဒီ virus ကြီးထွက်လာတယ်ဆိုပြီးတော့ဒါလည်းဘလို့မှတည်ပြလို့မရပါဘူးဒီသတင်းတွေပေါ်မှာလူမှုကွန်ရက်တွေပေါ်မှာစိုးရိမ်ချက်တွေနဲ့ရေးနေရလဲတွေ့ပါလိမ့်မယ်ကုမွေးဆိုခင်ဗျအဲ့တော့အဲ့နှစ်ခုနဲ့ပတ်သက်လို့ကုမွေးဆိုရင်ဖြစ်ပြီးပါလား
ကျွန်တော်အမေရိကဥပမာပြောပြမယ်ပေါ့နော်ဟိုကျွန်တော်တို့ဒီမှာကတပ်ပစ်ဟက်အင်ဖော်မေးရှင်းဘော်ဒီပြည်သူတွေကိုစာမိုက်ပညာပေးတဲ့နေလန်းနေရာအရင်ကောင်းတယ်အဲ့တော့ပြည်သူတွေက awareness ရှိတယ်အဲ့တော့ကျွန်တော်တို့ဘလောက်ဒီမှာဘလောက်တိုးတက်တယ်ဆိုတဲ့ဒီလိုအမေရိကန်လိုနိုင်ငံတော်မှာအစိုးရတစ်ခုတည်းလုံးလုံးမရဘူးကျွန်တော်တို့တစ်ခုတည်း CDC တစ်ခုတည်းလုံးလုံးမရအဲ့တော့ပြည်သူရဲ့ပါဝင်မှုကအရင်ကြီးကြီးတယ်အဲ့တော့ပြည်သူရဲ့ပါဝင်မှုကိုရဖို့အတွက်ကပြည်သူကိုမှန်ကန်တဲ့သတင်းတိကျတဲ့သတင်းကိုအချိန်နဲ့သဘောနဲ့ပေးနိုင်မှုကပိုပြီးရေးကြည့်တယ်။အဲ့တော့ဒီကျွန်တော်တို့ screen လောက်တဲ့ဆိုတော့လေဒီတိုင်းပဲဒီဟိုမှာသတင်းထဲမှာပြောသလိုဟိုလေးသိန်း၅ခုမှလုပ်နေတယ်ဗဒါ enhance ဟိုပေါ့အချိန်ညှင့်ပြီးဟိုပို့လောက်တာပါ။တကယ်တော့ဟို international airport တိုင်းမှာကျွန်တော်အရင်ကသက်ဆိုင်ရာရုံးနယ် authority တွေနဲ့ဟို quarantine screening station တွေအရင်ကရှိပြီးဒါကျွန်တော်တို့ဒီတိုင်းပြည်မှာဟို plan တွေကရှိပြီးဒါသက်ဆိုင်ရာပြည်နယ်တိုင်းမှာပေါ့နော်ဟို central headquarter တွေမှာအဲ့တော့သူ activate ပို့လောက်လိုက်တာပဲရှိတယ်အဲ့တော့ပုံမှန် routine screen လုပ်နေရလဲရှိပြီးဒါသူ့အပြင် airport မှာအဲ့တော့ဒီလိုခုနပြောသလိုလူကဝင်လာတယ်တရုတ်ပြည်ကနေဥပမာအဲ့တော့လက္ခဏာမပေါ်သေးဘူး screen လောက်လိုက်တယ်ပါဖြစ် normal ဆိုပြီးပြန်သွားတယ်အိမ်ရောက်တယ် fine အဲ့တော့ကျွန်တော်တို့ဒါပေမဲ့ information ကဒီဝင်လာတဲ့လူတွေမှာသူတို့ဘာလုပ်ရမလဲဆိုတာနားလည်တဲ့အတွက်သူတို့နေမကောင်းဘူးပါညာဆိုတော့ချက်ချင်းသူတို့ information သူတို့မကောင်းအောင်ရှိထားတဲ့အတွက်သက်ဆိုင်ရာကျွန်တော်ရုံးနေဟိုပေါ်ချမ်းမာရေးဝန်ထမ်းတွေကိုအသိပေးရမယ်ကျွန်တော်တို့စီချက်ချင်းတင်ရဝင်လာတာပဲအဲ့ဒီနေ့ပဲကျွန်တော်တို့အချိန်ကြီးအုပ်လိုက်နိုင်တယ်ပေါ့နော်လူနာတွေနောက်လူနာတွေ့တိုင်းလည်းကျွန်တော်တို့ring function the contact tracing the body the luna the kula ma ka be ne luna ne luna blue net twe patat ke ne ti twe ke da le chan set line la ba no tat san ya myo ne pi ne chama yu ni tan thana san ya le a so now tak khu ga le di ko source dutiya question phit de source a khu chan lo ti tamya di chan lo viral wa ba genetic code di chan lo ကြည့်တယ်ဘာလို့ထူးလဲကျွန်တော် CDC မှာ reference lab ကဒီမှာပဲရှိတာပေါ့အဲ့တော့ဒီမှာပဲကြည့်တယ်ဒီ patient တွေရောအဲ့တော့လောလောဆယ်တော့ဒီအယောက်130ပေါ့နော်ဒီနေ့မနေ့တည်း130ကျော်ကျွန်တော်တို့သက်ဆိုင်ရာဒီစိတ်ကြံဝင်လာတဲ့လူတွေကျွန်တော်စစ်ပြီးသားဖြစ်ပြီးအဲ့တော့130ထဲမှာခုနပြောဆို9ယောက်ကတော့ positive ဖြစ်သွားတော့ဗျာအဲ့ဒါအခုသတင်းထဲမှာတွေ့ရတဲ့9ယောက်ပဲအဲ့တော့ကျန်တဲ့လူတွေကတော့လောဆယ်ထိတော့ positive မဖြစ်သေးဘူးဒါပေမဲ့ကျွန်တော်စစ် negative ဖြစ်တာကြီးများပါတယ်များစွာအ
ဲ့တော့
အခုပဲကိုချင်က flu season ဖြစ်တော့နည်းနည်း flu ကလည်း you know ဓာတ်ပြီးတုပ်ကွေးတွေရောဟို flu virus ရောပြန့်နေဆိုတော့ဒါတွေလည်းကျွန်တော်ခွဲရတယ်နည်းနည်းတော့ခက်တယ်ပေါ့နော်နောက်ဒုတိယ question ပေါ့ချိန်လည်းမရဘူး
ဒုတိယ question
ကတော့ animal source ပေါ့ဒါကတော့
ဟုတ်တယ်ကြည့်နေတယ်ကြည့်နေတယ်များတော့ဆာစတိုအပိကရဲ့မတ်ဖိုင်ရက်စတိုနဲ့တော့တော်တော်လေးကိုကျွန်တော်တို့ကောက်တရတူရအရင်ဗိုင်းရပ်စ်တွေအခုနဖြစ်တယ်တော့သူတို့အများစုမြေတိတ်လုံနေတာလေစင်တီယိုမှာပဲဖြစ်နေတယ်ဆိုတော့ကျွန်တော်တို့တော့မှန်းတာတော့ဒီလို
ဟုတ်ကဲ့ခင်ဗျာကျွန်တော်အချိန်လည်းမရလို့ကျွန်တော်ကိုမူဒေါက်တာမူအောင်ကြုံနိုင်ကိုမိကိုမိကျင်ပါတယ်ခုနကကိုမြူးတန်ပြောသွားတဲ့အထက်မှာဥမာမန်လေးကြောက်ဝိုင်းမှာဆိုရင်သူတို့တရုတ်နိုင်ငံသားတွေဝင်ထွက်ရှိရောစိုးရိမ်နေရတယ်အဲ့တော့စိုးရိမ်ရအောင်ဘယ်လိုမျိုးကာကွယ်နေတင်လဲဒေါက်တာမူအောင်ကြုံနိုင်ကျွန်တော်တမနစ်ကြော်ကြော်နှမလေးလောက်ချိန်ရပါတယ်ဖြီးပြီးပါလားခင်ဗျာ
ားနေလာလို့ပဲဖြစ်လို့ရတာဒီစိတ်မှာလေအဲ့တော့ဒီယောဂကျိုးချိန်ကနှစ်ပတ်ထိကြာနိုင်တဲ့အတွက်ကြောင့်ယောဂဘူးတည်ဆောင်လာတော့လေဒီစိတ်မှာမချားတဲ့လူတွေကနိုင်ငံတွေကိုရောက်ရှိလာမယ်အဲ့တော့ဒီတစ်ပတ်ကျေးမှာသူကအချိန်မီချားလို့ရှိရင်တမရီသက်ဆိုင်ရာတောင်ရှိတမရီဌာနတွေကိုအကြောင်းကြားဖို့ဆိုပြီးပါသားလိုက်တယ်နော်ဒါကြောင့်မလို့ဒီစိတ်မှာဖြစ်တာဒီပိုးကိုဖြစ်တာမဟုတ်ပါဘူးဌာနချင်းရှိမရှိဖြစ်တာပါဝင်ရောက်လာပြီးမှသူတစ်ဆိုင်ရာအိမ်ကြီးရောက်ပြီးမှဟိုတယ်ကြီးရောက်ပြီးမှချားနာလာလို့ရှိရင်သူတို့ကတမိုက်ခန္ဓာကိုပြပြီးတော့မှဆရာတို့ကဒီယောဂအရှိရှိစစ်ဆေးပြီးတော့ conference ဖြစ်လာတာ
ဟုတ်ကဲ့
ကိုလာမအောင်ဒီတောင်းလေးနဲ့ပတ်သက်ပြီးတော့ highlight ပြပါကြဟုတ်ကဲ
့ဟုတ်ကဲ့
ဟိုကြောက်ဝိုင်းကိစ္စနဲ့ကျွန်တော်ဆက်ပြီးတော့ပြောလိုက်ပါမယ်အဲ့တော့ကြောက်ဝိုင်းမှာဒီဒိုင်းဒါသားကြီးလည်းပါမယ်ဆိုလို့ရှိရင်စာဝယ်ရေးအနေနဲ့ကတော့အခုကျွန်တော်တို့ကဖြစ်တဲ့ data ကဝန်ဒေတာဖြစ်တဲ့အတွက်ကြောင့်မလို့တရုတ်ပြည်ကပေါ့နော်အခုဆိုတရုတ်ပြည်ရဲ့ China တွေအားလုံးတနင်္ဂနွေလုံးမှကြီးတဲ့ပြည်နယ်အားလုံးမှာယောဂဘူးပြည့်ရှိတယ်ရှိသွားပြီလို့သိထားပါတယ်ခင်ဗျ။အဲဒီခါကျတော့တရုတ်ပြည်ကနော်အခုဒီပြီးခဲ့တဲ့31ရက်ဒီဇင်ဘာနောက်ပိုင်းမှာနှစ်ပတ်ပြီးမှဝင်ရောက်လာသူတွေကစစ်စီမှာအဝယ်ရှိတယ်ဆိုလို့ရှိရင်သူတို့စီမှာပိုးပါလာနိုင်တယ်ပေါ့နော်။အဲတော့တကူရီကကိုယ့်ရဲ့ဒီတောက်ဝိုင်းထဲမှာတိတ်ဆုံနေကြမိတ်ဆွေတွေချင်းချင်းကတော့ဒီပိုးလက်တလုံးမှာသူတို့မှာကူးဆက်နိုင်မှုမရှိဘူးလို့ယူဆရတယ်။သို့တော့ဖြားနာခြင်းမရှိတော့လည်းပဲတရုတ်ပြည်ကနေဝင်ရောက်လာတဲ့ကြောက်ကုန်တွေဒီမှာသူတို့စီမှာပိုးပါလာနိုင်ပြီးလက္ခဏာမပြတဲ့ကာလနော်ကျွန်တော်က innovation ပြီးရယောဂကျိုးချိန်ပြီးမှရှိနေခဲ့လို့ရှိရင်တော့သူတို့နဲ့နော်၃ပေကွာ၆ပေကွာမှာကဒီရောင်းဝယ်ကိစ္စတွေပြောဆိုမိမယ်ဆိုလို့ရှိရင
်ဟုတ်ကဲ့ကျွန်တော်လည်းချုပ်ပြီးပါခင်ဗျာ
ချင်းဒါကြောင့်သူကလည်းဒီချိန်မှာပြန်ပြီးတော့ဒီချားနဲ့နောက်ပိုင်းကျရင်သူကလည်းချားပြီးတော့ဒီယောဂပူလက္ခဏာပြတာဖြစ်နိုင်သေးတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးများတင်ပါတယ်ကျွန်တော် diet လေးလိုက်စီကအချိန်နဲ့ဆစ်တော်လို့ပါဒေါက်တာမင်းမင်းစုဒေါက်တာမင်းအောင်ကျော်နိုင်နဲ့တို့ရရှင်တွေကျေးဇူးများကြီးတင်ပါတယ်ခင်ဗျာ diet လေးလိုက်စီဒီမှာကျွန်တော်ပြပါဘူ
အင်္ဂါနေ့ည diet လေးလိုက်ပြန်လဲထုတ်လွှင့်ချက်ဖြစ်ပါတယ် diet လေးလိုက်ဆွေးနွေးခွင့်အစီအစဉ်တွေကိုအင်္ဂါနေ့စနေနေ့ညတိုင်းမှာနားဆင်နိုင်ပြီးပါဝင်လို့လဲဆွေးနွေးနိုင်ကြပါတယ်ခင်ဗျာ view break အတန်းကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ဒီနေ့သူယုံကြည်ရာအစီအစဉ်မှာကြပြဆီယာမငယ်မင်းထိုက်ရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါရခင်ဗျာ
။ကျွန်တော်ကတော့ကြပြလေးရေးပါမယ်။ကျွန်တော်ပြောချင်တဲ့ယုံကြည်ရာဆိုတာကဒီဟာကိုပြောရတာလေဆိုရင်ကျွန်တော်သိချင်ပါမယ်။ရှိရပါတော့။တခုခုယုံကြည်ရဆိုရင်လည်းကိုယ်စိတ်ထဲမှာစက်စဲနေနေရှိနေတဲ့အရာအဲ့ဒါကကိုယ့်အတွက်တော့ယုံကြည်ရပါမယ်အဲ့ဒီလိုယုံကြည်ရဆိုတာကညနေပြီးတော့မှစပြီးတော့ဖြစ်လာကြတယ်စောက်ပြီးလာကြတယ်ကိုယ်နေထိုင်တဲ့တောက်ရင်းချင်းဒီမိသားစုဒီပေါ်မှာမှုတည်ပြီးတော့မှယုံကြည်ရဆိုတာဖြစ်လာတယ်ကဒီလိုမျိုးကိုယ့်ရဲ့မိသားတွေကကိုယ်ဗုဒ္ဓဘာသာဆိုရင်ဒီလိုကသူရဲ့ဘုရားဘာသာတခါရဲ့ပဲဒီယုံကြည်ပါတယ်ခရိယံဆိုရင်လည်းခရိယံဒီယုံကြည်ပါတယ်ဒါသူရဲ့မိဘအကြောင်းအဲ့မှာမှာတချို့ကြတော့မိဘထဲမှာရှိနေတဲ့သူရဲ့သက်ဝင်ခြင်းအပိုင်းဝိုင်းဟာယုံကြည်ရာတခုခဲဆောင်သွားတယ်အဲဆိုရင်ခရိယံအဲသူ့အပေါ်မှာသူခရိယံကိုယုံကြည်ပါတယ်ဒါလေးညာဆိုရင်ဒါသက်ဝင်ခြင်းကြောင့်ဖြစ်တဲ့နောက်ပြီးတော့မိဘအကြောင်းနဲ့ကြောင့်ဖြစ်တယ်ဒီယုံကြည်ရာတကယ်ပေါ့နောက်တစ်ခါနောက်ယုံကြည်ရာတခုကပါလဲဆိုရင်ညောအနေနဲ့ပြောချင်တာဝါဒနာဝါဒနာဆိုရဲအခါမှာသူရသူ့ဖက်ထဲမှာရှိနေတဲ့ဟာပေါ့နော်အငဲတဲ့ဘယ်လိုပေါ့မလဲဒီလုတ်ရှင်ကြီးရဲ့အရာကျွန်တော်ဆိုရင်ငငယ်လေးတည်းကဘာဝါဒနာပါလဲဆိုရင်ဒကြီးဝါဒနာပါတယ်ဆရာကြီးရတာဝါဒနာပါတယ်ဒီလိုမျိုးတွေကိုကျွန်တော်ရေးတယ်ဆရာရေးတယ်ဒကြီးဆွဲတယ်ဒါပေမဲ့တခင်ကြရင်ကျွန်တော်ဘာဖြစ်လာမလဲဆိုတာ ตัวเนาะไม่ติดนะแต่อกุตะเกเรตัวเราวินเราวินเนี่ยจ้ะเราพาขึ้นลาแล้วสุดแล้วตัวสุดที่ได้ตะเกเรเต็มเสร็จตัวแล้วเอาพี่รอกระจายเลยตัวเราเอาดีบาให้แล้วเท่าเดียวมีอะไรจะมีเนาะจ้ะใครจะอ่านขึ้นไปตัวเราจะคู่คู่แล้วฟังดอกมั้ยส่วนตัวเราใส่กูไว้ตัวเราอธิกดีบาลุกขึ้นมาล่ะขึ้นมาล่ะขึ้นมาล่ะลุกขึ้นมาลุกขึ้นมาคือรู้ไว้ชื่อลุกขึ้นมาตัวนี้มั้ยตัวเราใส่กับไม่ลุกขึ้น อาติโดเลยเป็นน้องเสร็จมาซวยเนี่ยอย่างหมดเป็นน้องเสร็จเนี่ยลักษณะอย่างหมดรู้นี่ตนเราไม่รู้หรอกนะฮะจนเราเนี่ยยุ่งดีอ่ะป่ะเนาะกลับมาสิคิดขึ้นน่ะสุลุขึ้นน่ะไม่ลุอยากเว้ยเนี่ยคิดขึ้นเนี่ยสุดแล้วหนูดาวนั่งมาแล้วดูไล่ตัวแล้วสิตู้เนี่ยใส่ใครอ่ะแล้วไม่เปลี่ยวชินมาหูดาวอยู่ไอ้เนี่ยไม่เป็นหรอกกลับมาเนี่ยสุฮาทุกอย่างมันไม่เข้าป่ะทําเนี่ยมันไม่เข้าป่ะเปลี่ยวเลยเปลี่ยวชินมันไม่เข้ nên nên xin người đấy nhà hàng cố dùng chia vào đấy luôn đó, cho tiền mãi. Anh nói mà cái dùng chia này nhà mà dùng chia tiền nào đấy chứ ba, dùng chia tiền này cũng là dùng chia ra này, sao nó lại nhà ba? Dùng không dùng, không dùng, dùng không dùng, đúng không? Nào mình dùng thôi là bao nhiêu nhé? Xin người nhà ba này, anh nói dùng chia tiền này rồi đấy, dùng chia ra này, ta lấy xong rồi mà không nhận được, giá trị này mà nhẹ được.
burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးပြည့်ရဲ့သူယုံကြည်အစီအစဉ်ဖြစ်ပါတယ်။ VOA American အတန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုဗုဒ္ဓဦးနေမနပိုင်းထုတ်လင်းပေးခဲ့တဲ့တနားရီအစီအစဉ်အဆုံးကိုမနက်၈နာရီကနေ၉နာရီအထိ9.5 kHz, 15.3 kHz, 25.3 kHz, 33.9 kHz, 9.33 kHz တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။ဒါကြောဒီကနေ့ပြတဲ့ပြန်တော့ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ
ဒီကနေ့ဗိုလ်ဒူးနေ့အထိနောက်ဆုံးရထားတဲ့သတင်းတွေအရဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ130ကျော်သွားပြီဖြစ်တယ်လို့ကူးစက်ခံထားရသူလည်း9400ကျော်သွားပါပြီသေဆုံးသူတွေအားလုံးဟာတရုတ်နိုင်ငံတွင်းကပဲဖြစ်ကြပြီးတရုတ်နိုင်ငံပြင်ပမှာသေဆုံးသူတဦးမှမရှိသေးပါဘူးကူးစက်ခံရသူအများစုကြီးကလည်းတရုတ်နိုင်ငံတွင်းမှာပဲဖြစ်ကြပါတယ်ဒါပေမဲ့အမေရိကန်နဲ့မြန်မာအင်းနီချင်းနိုင်ငံတို့အပါအဝင်စုစုပေါင်းနိုင်ငံပေါင်း18နိုင်ငံမှာတော့ယောဂဗိုလ်ကူးစက်ခံရသူတွေကိုတွေ့ထားပါတယ်။ဒီယောဂဗိုလ်ကူးစက်ပြန့်ပွားနေတာကိုတရုတ်နိုင်ငံအနေနဲ့အနိုင်ယူနှိမ်နှင်းသွားမယ်လို့သမရရှိချင်းပြင်ကတော့အင်္ဂါနေ့မှာအခိုင်အမာပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အချက်အလက်တွေကိုပိုးပြီးတော့ထုတ်ပြန်မျှဝေပေးဖို့အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတရုတ်နိုင်ငံကိုတောင်းဆိုထားပါတယ်။ယောဂလက္ခဏာမပြသေးတဲ့ကူးစက်ခံထားရသူတွေလည်းရှိနေနိုင်တယ်လို့တရုတ်ကျွမ်းကျင်သူတွေကပြောဆိုထားပေမဲ့အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ဒီအချက်ကိုအတိမပြုသေးပါဘူး။ဝူဟန်မြို့နယ်မှာရှိနေတဲ့နိုင်ငံသားတွေကိုပြန်ခေါ်ထုတ်ဖို့နိုင်ငံတကာကကြိုးပမ်းနေတာမှာဗိုလ်ဒူးနဲ့မနေ့ပိုင်းကတော့အမေရိကန်နိုင်ငံသားတွေလိုက်ပါလာတဲ့လေယာဉ်စင်းဝူဟန်မြို့ကနေထွက်ခွာလာပါပြီ။အဲဒီလေယာဉ်ပေါ်မှာအမေရိကန်ကောင်စစ်ဝန်ထမ်းတွေအပါအဝင်အမေရိကန်နိုင်ငံသား140လိုက်ပါလာတယ်လို့နိုင်ငံရေးဌာနပြောခွင့်ရသူကိုကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်။ဂျပန်၊ဩစတြေးလျ၊အိန္ဒိယ၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊သီရီလင်္ကာ၊တောင်ကိုရီးယား၊ထိုင်းစတဲ့နိုင်ငံတွေကလည်းသူတို့နိုင်ငံသားတွေကိုခေါ်ထုတ်ဖို့အတွက်တရုတ်နဲ့ညှိနှိုင်းနေကြပါတယ်။မြန်မာကျောင်းသား60ကိုပြန်ခေါ်ဖို့အစီအစဉ်ခဲ့တာကတော့ပြန်ပြတ်သွားပြီးအဲဒီကျောင်းသားတွေဘယ်တော့ပြန်လာနိုင်ကြမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။အိန္ဒိယနဲ့မြန်မာနယ်စပ်မြန်မာနိုင်ငံပတ်ချန်းနန်းဖာလုံစီထဲမှာအနီရောက်ရောင်ကြီးတို့ကိုပူချိန်တိုင်းကိရိယာတစ်ခုကိုမြန်မာကျောင်းသားဌာနတာဝန်ရှိသူတွေကတက်ဆင်ထားတယ်လို့အိန္ဒိယခြေဆိုင် PDN သတင်းဌာနသတင်းတပုတ်မှရေးထားပါတယ်။အိန္ဒိယနိုင်ငံမဏိပူရပြည်နယ်မိုရီမြို့ကနေမြန်မာနိုင်ငံထဲကိုဝင်မဲ့အိန္ဒိယနိုင်ငံသားတွေကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမှရှိစမ်းသပ်ဆစ်ဆေးဖို့အခုလိုခြားထားတာလို့သတင်းမှရေးထားပါတယ်ခင်ဗျာ
။ဗိုလ်ဒူးနေမနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Greg Bonds ဖြစ်ပါတယ်။ကျွန်တော်ကတော့ရဲမင်းတော်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲရနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Light Meter 7, Light Meter 19နဲ့ Light Meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။တောတရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.